Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ကနေ2022ခုနှစ် January 10ရက်စနေနေ့ပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 1925 30နဲ့ Line let meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ္မာကတောင်းဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဘေးရန်ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာအကြီးအကဲကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောလိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံဒေသတချို့မှာဆီယနာတိမ်မှုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေတဲ့သတင်းဩစတြေးလျမှာရောက်နေတဲ့တင်းနစ်အကျော်အမော်ဂျိုကိုဗစ်ရဲ့နောက်ဆုံးအခြေအနေအပအဝင်မြန်မာဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့ဆီယနာသိမ်းပြီးနောက်ပိုင်းလုံခြုံရေးတင်းကျပ်စစ်ဆေးမှုတွေကြောင့်ပြည်သူများတွာလာလုကန်ရေးခက်ခဲတာနဲ့ပတ်သက်ပြီး
အလုပ်ပိုင်း issue ကနေပြောမယ်ဆိုရင်ဒါစစ်ဖြစ်နေတဲ့အနေအထားမျိုးပေါ့နော်။ပေါ်လာရေးဆိုတာဒီသူကနေလာတဲ့ရသားတွေကိုပြတ်မှတ်ထားပြီးတော့ခဏစီးတာပြတ်တာခတ်တာအဲ့ဒါတွေအကုန်လုံးချုပ်လို့မှုတွေအကုန်လုံးသူတို့လုပ်နေ
လူခွင့်ရေးကြံ့ကျင်သူတူပြောတော်တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်တခါကမ္ဘောဒီးယားဝန်ကြီးချုပ်စစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းစူးစီးမှုတွေပြင်သစ်မှာကိုဗစ်မျိုးကွဲတဲ့တမျိုးထပ်တွေ့တာဒီလိုနိုင်ငံတကာသတင်းတွေနဲ့ထိတန်းရောက်သတင်းတွေစနေနေ့တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးပါမယ်
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဖရက်ဆူခွန်ကပြောပါတယ်
။အဘိဒဲလ်ယင်းစမ်လိုက်ဘန်ក្នុងការចរចាក្នុងការពិភាក្សាជាមួយនឹងមេដឹកនាំរបស
់ញមកងសောင်းနဲ့ဒီစစ်ဆက်ညှိနှိုင်းမှုအတွင်းကျွန်တော်ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါဘုံသဘောထားကိုအကောင့်ထည့်ဖို့ရေးတိုးတက်တဲ့အဆင့်တစ်ဆင့်နဲ့အတူသိကောင်းတဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်မြန်မာနိုင်ငံခီးစဉ်ကနေကမ္ဘောဒီးယားနိုင်ငံဖနွန်ပင်လေဆိပ်ကိုဒီကနေ့ပြန်ရောက်လာပြီးတဲ့နောက်လေဆိပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဆိုခွန်ကအဲ့လိုပြောသွားတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကိုလာတဲ့ပထမဆုံးနိုင်ငံခေါင်းဆောင်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကိုမြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါပြစ်တင်ဝေဖန်ခဲ့ကြတာပါဒီခီးစဉ်ဟာစစ်တပ်အာဏာသိမ်းတာကိုတရားဝင်မှုပေးတယ်လို့ဖြစ်စေတယ်လို့ကန့်ကွက်သူတွေကပြောကြပါတယ်။ဝန်ကြီးဆိုခွန်ကတော့ဒီစစ်ဆန့်ညှိနှိုင်းမှုတွေရဲ့ဒုတက်မှုနဲ့ဒီလိုသဘောတူညီချက်မျိုးတွေကိုကန့်ကွက်သူဘဲသူမဆိုဟာစစ်ပွဲကိုလူလားသူတွေမြန်မာနိုင်ငံပြန်ပြီးကြီးငြိမ်အေးချမ်းလာတာကိုမတွေ့မြင်ချင်သူတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ဟာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆွေးနွေးပွဲတွင်စစ်ကောင်စီကဖမ်းဆီးတရားဆက်ဆိုထားတဲ့ဩစတြေးလျစီးပွားရေးပညာရှင်ရှောင်တန်လုံးနဲ့ပတ်သက်ပြီးတော့လဲပြောဆိုခဲ့တယ်လို့ဝန်ကြီးဆိုခွန်ကပြောပါတယ်။ဩစတြေးလျနိုင်ငံသားဝန်ကြီးမရီးစ်ဖိန်းရဲ့ဗန်ကြားချက်အရရှောင်တန်လုံးနဲ့ပတ်သက်လို့ပြောဆိုခဲ့တာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရှောင်တန်လုံးအပေါ်ဆွဲဆိုထားတဲ့အမှုလျားယုံရဲ့စစ်ဆေးစီရင်မှုအဆုံးသတ်တဲ့အခါသူ့အနေနဲ့စဉ်းစားမယ်လို့တုံ့ပြန်ခဲ့ကြောင်းနဲ့ဝန်ကြီးချုပ်ဟွန်ဆန်စီကိုသတင်းကောင်းနဲ့ပြန်ဆက်သွယ်ပါမယ်လို့ကတိပေးခဲ့တဲ့အကြောင်းဝန်ကြီးဆိုခွန်ကပြောပါတယ်။
မြန်မာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်တပြတ်ဆန္ဒပြမှုတွေရန်ကုန်မြို့နယ်ဒေသတချို့မှာရှိခဲ့ပြီးတိုက်ပွဲတွေလည်းတချို့နေရာတွေမှာဖြစ်ခဲ့ပါတယ်။ရန်ကုန်မြို့နယ်မှာတော့လူငယ်တွေကစစ်ကောင်စီကထဘူဂျိုမူကြီးမင်းအောင်လှိုင်နဲ့သူနဲ့မနေ့ကတွေ့ပြီးဒီနေ့ပြန်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ဓာတ်ပုံတွေကိုလမ်းမပေါ်မိရှုဆန္ဒပြခဲ့ကြတာပါ။စကိုင်းတိုင်းရင်းမာပင်နဲ့ဆာလင်ကြီးမြို့ကရွာတချို့မှာစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုမြိုင်နဲ့ပင်လယ်ဘူးမြို့တွေမှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးPDF အဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့ကြပါတယ်။မြိုင်မျိုးကစက်မှုနှစ်ကာကွယ်စေရန်ကိုဒေသခံ PDF တပ်ဖွဲ့ပေါင်းစုံမနေ့ညကဝိုင်းတိုက်ခဲ့ပြီးအခုလိုတိုက်ပွဲဆက်ဖြစ်ခဲ့ရမှာအသေးအပြောက်တွေရှိခဲ့တယ်လို့လည်းဒေသခံတူကဆိုပါတယ်။ဒါပေမဲ့အသေးအပြောက်စီရင်သိကြအတိမပြုနိုင်သေးပါဘူး။ကချင်ပြည်နယ်ဖားကန့်ဘက်မှာလည်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုဆန့်ကျင်ပြီး NUG မြို့သားညီညွတ်ရေးအစိုးရနဲ့ KIA ကချင်လွတ်မြောက်ရေးတပ်တွေကိုထောက်ခံကဆန္ဒပြခဲ့ကြပါသေးတယ်။ကယားပြည်နယ်မှာတော့PDF ဒေသခံတပ်ဖွဲ့တွေပိုခြေကုပ်ရလာတဲ့လွိုက်ကော်မြို့စုံမှာဒီနေ့တိုက်ပွဲပုံမပြင်းထန်လာရမှာစစ်ကောင်စီရဲ့လေကြောင်းနဲ့တိုက်ရိုက်တိုက်ခိုက်မှုနဲ့လက်နက်ကြီးသုံးတိုက်ခတ်ခဲ့တာတွေကြောင့်တိကျဒဏ်ရာရတာတွေလည်းရှိလာနေပြီးလွိုက်ကော်မြို့ပေါ်ကပါလူများထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်ကောင်စီကထဘူဂျိုမှုကြီးမင်းအောင်လှိုင်ကတော့ ဖရိုင်လာမှာကုံမဲ့တိုင်းဒါလက်နက်ကင်တပ်ဖွဲ့တွေနဲ့အပြစ်ရတပ်တန်းကိုဒီနှစ်ကုန်အထိတိုးသွားမယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ကမနေ့ကပြောခဲ့ပါတယ်အခုလိုချိန်မှာအာနာသိမ်းပြီးအခုချိန်ထိစစ်ကောင်စီလက်ချက်နဲ့တည်ဆုံးသူပေါင်း1500နီးပါးရှိလာပြီးတေတံချခံထားရသူ80ခန်းနဲ့ဖမ်းဆီးခံထားရသူပေါင်း1550ခန်းရှိလာပြီလို့ AAPP နိုင်ငံအချင်းအနှာကွန်ရီတင်ကဒီနေ့ထုတ်ပြန်ထားပါတယ်ခင်ဗျ
ဂါဇက်စတန်နိုင်ငံအခြေအနေနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကာဇက်သမ္မတကက်ဆင်ဂျိုမာထိုကာယက်တို့ဒီကနေ့တယ်လီဖုန်းဆက်ပြီးအချိန်တော်ကြာဆွေးနွေးခဲ့ကြတယ်လို့ရုရှားဆိုရကဒီကနေ့ပြောပါတယ်ဂါဇက်စတန်နိုင်ငံမှာမကြုံစဘူးနိုင်ငံရေးမတည်မငြိမ်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုရုရှားနဲ့ကာဇက်စတန်ခေါင်းဆောင်တွေကဆွေးနွေးကြတာပါသမ္မတထိုကာယက်ကသူ့နိုင်ငံအခြေအနေနဲ့ပတ်သက်ပြီးသမ္မတပူတင်ကိုအသေးစိတ်ပြောပြခဲ့ပြီးတော့နိုင်ငံတည်ငြိမ်မှုပြန်ရမယ့်အခြေအနေစီဥတည်နေပြီလို့ပြောခဲ့တဲ့အကြောင်းရုရှားအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီသတင်းပတ်အစောပိုင်းကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းတာမှာအကူအညီပေးခဲ့တဲ့အတွက်စုပေါင်းလူမျိုးရေးဆိုင်ရာစာချုပ် CSTO စီရင်ညွန်မောင်းအဖွဲ့အထူးသဖြင့်ရုရှားနိုင်ငံကိုသမ္မတထိုကာယက်ကကျေးဇူးတင်စကားဆိုခဲ့ပါတယ်ဂါဇက်စတန်နိုင်ငံမှာငြိမ်ဝှက်ပြည်ပြမှုပြန်လည်တည်ဆောက်ရေးလှုပ်ဆောင်ချက်တွေအပေါ်သမ္မတတွေအကြောင်းအမြင်ဖလှယ်ခဲ့ကြတယ်လို့ရုရှားအစိုးရထုတ်ပြန်ချက်ကဆိုပါတယ်ခေါင်းဆောင်တို့အကြားအဆက်အသွယ်မပြတ်ဆက်လုပ်သွားဘူးနဲ့လာမယ့်ရက်တွေအတွင်း CSTO အဖွဲ့အစည်းအဝေးကိုဗီဒီယိုဆက်သွယ်ရေးကားတစ်ဆင့်ကျင်းပဖို့သဘောတူခဲ့ကြတယ်လို့လည်းရုရှားအစိုးရကပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာတော့အမျိုးသမီးတွေအနေနဲ့မျက်နှာအဖုံးကားတွေကိုဖို့တာလီဘန်တွေကအမိန့်ထုတ်လိုက်ပါတယ်။တာလီဘန်ဘာသာရေးဆိုင်ရာရဲတွေအနေနဲ့အမျိုးသမီးတွေအခုလိုမျက်နှာကိုဖုံးကားထားကြဖို့ပိုစတာတွေကိုမြို့တော်ကာဘူးတစ်ဝိုက်စိုက်ထူခဲ့ကြတယ်လို့အရာရှိတူကမနေ့ကပြောလိုက်ပါတယ်။ဒီပိုစတာတွေထဲမှာဘာကာလို့ခေါ်တဲ့မျက်နှာဖုံးခေါင်းမီးခြုံဝတ်ရုံနဲ့အမျိုးသမီးတူပုံကိုထည့်သွင်းလာပြီးကော်ဖီဆိုင်တွေနဲ့ဈေးဆိုင်တွေမှာဇာရိတမြင့်တရေနဲ့မဖွဲမရာပြုမှုထိန်းသိမ်းရေးဝန်ကြီးဌာနကဒီပတ်ထဲစိုက်ထူခဲ့တာပါတာလီဘန်တွေအာဏာပြန်လာတဲ့ဩဂတ်လကစပြီးလွတ်လပ်ခွင့်တွေကိုပြန်ထိန်းချုပ်လာခဲ့ရမှာအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးတွေပေါ်ပုံမတင်းကျပ်လာခဲ့ပါတယ်ရှာရီယာလို့ခေါ်တဲ့အစ္စလာမ်ဥတွေရာမွတ်စလင်အမျိုးသမီးတွေအနေနဲ့ခေါင်းစည်းပဝါဟီဂျပ်မဖြစ်မနေဝတ်ဆင်ရမှာဖြစ်တယ်လို့လည်းဒီပိုစာရီမှာရေးသားထားကအခုလိုပုံပါဝတ်ယုံတဲကအတိုင်မျက်နာကိုပါဖုံးကာထားဖို့ရည်ညွှန်းခဲ့ပါတယ်။တာလီဘန်ဆိုရရဲ့အစ္စလမ်ဥပဒေထိန်းချုပ်ရေးဆိုင်ရာပြောခွင့်ရစတက်အကစ်မူဟာဂျာကတော့ဒီညွှန်ကြားချက်ကိုမလိုက်နာသူတွေကိုအဖြစ်ပေးရိုက်နှက်တာမလုပ်ဘဲဒါကအစ္စလမ်စည်းကမ်းလိုက်နာဖို့သာတိုက်တွန်းတာပါလို့ AFP သတင်းဌာနကိုရှင်းပြခဲ့ပါတယ်ခင်ဗျာ။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေစနေညာပဲသတင်းတွေကိုဆက်ပြီးပြောပြနေပါတယ်အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာကိုဗစ် -19 ကူးစက်မှုနှုန်းတက်လာပြီးတဲ့နောက်သတင်းဘက်ကရဲ့အပြစ်မထွက်ရကန့်သတ်ချက်ကြောင့်မြို့တော်တဝမ်းဒီကနေ့စနေနေ့မှာလူသူကင်းမဲ့နေပါတယ်။တောက်ကြောင်နေ့ကနယူးဒေလီမှာအိုမီကရွန်ကူးစက်သူ48ယောက်အပါအဝင်ကိုဗစ်ကူးစက်သူ 18,000 ကျော်တိရှိခဲ့ပါတယ်။ဒီကနေ့မှာကူးစက်သူအရေအတွက် 2,000 အထိရောက်သွားမယ်လို့ခန့်မှန်းထားပါတယ်။မြို့တော်မှာကိုဗစ်ကူးစက်နှုန်းဟာ 19.3 ရာခိုင်နှုန်းထိတက်လာတာကြောင့်အတော့ကိုစိုးရိမ်ဝဲဖြစ်နေတာပါ။ဂျပန်နိုင်ငံဒူဂျိုမြို့တော်မှာလည်းဒီကနေ့ကိုဗစ်ကူးစက်သူ 1,200 ကျော်ရှိခဲ့တာကြောင့်ပြီးခဲ့တဲ့နှစ်စက်တင်ဘာလ17ရက်နေ့ကတည်းကဆိုရင်အများဆုံးအရေအတွက်ကူးစက်တာဖြစ်တယ်လို့ဒူဂျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ဂျပန်နိုင်ငံမှာကိုဗစ် -19 ရောဂါကူးစက်နှုန်းတိုးနေပြီးရောဂါကူးစက်မှုပိုများလာစေတဲ့အဓိကဒေသ၃ခုမှာကန့်သတ်ချက်တွေပိုပြီးချမှတ်ထားပါတယ်။အဲ့ဒီဒေသ၃ခုဟာအမေရိကန်စစ်အခြေစိုက်စခန်းတွေရှိတဲ့ဒေသတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကိုဗစ်ကူးစက်သူအရေအတွက်ဟာအော်မီကရွန်ကိုဗစ်ဗီဇာမျိုးကွဲစပြီးတော့ပြန့်ခဲ့ခြင်းကလေးကဆိုရင်ပထမဆုံးအကြိမ်ဖြစ်တသိန်းကျော်အထိရောက်သွားပါတယ်။တောက်ကြာနေကကူးစက်သူ 9,800 ကျော်ပဲရှိခဲ့တာကနေဒီကနေ့မှာတသိန်း 16,000 ကျော်တိရှိခဲ့တာပါ။ကူးစက်သူတသိန်းနီးပါးဟာလူရည်အထူးတဆုံးပြည်နယ်တွေဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆောက်သ်ဝေးစ်ပြည်နယ်တွေမှာဖြစ်ပြီးဗစ်တိုးရီးယားပြည်နယ်ထဲကမဲလ်ဘုန်းမြို့ဟာဩစတြေးလျအိုပန်တင်းနစ်ပြိုင်ပွဲကျင်းပမယ်မြို့ဖြစ်ပါတယ်။
ကမ္ဘာတင်းနစ်အကျော်မှာနိုဗက်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံအဝင်ပြည်ဝင်ခွင့်ဗီဇာပယ်ဖျက်ခံရတာကိုပြန်ဥပဒေကြောင်းအရခြေပါခဲ့ပါတယ်။ဂျိုကိုဗစ်ကဒီဇင်ဘာလတုန်းကသူကိုဗစ်ဖြစ်ခဲ့တဲ့ထောက်ခံချက်ရှိထားတာကြောင့်ဩစတြေးလျရဲ့ကာကွယ်ဆေးထိုးလိုအပ်ချက်ကင်းလွတ်ခွင့်တဲ့အကျုံးဝင်နေပါတယ်လို့ပြန်ခြေပါလိုက်တာပါ။ကိုဗစ်ကာကွယ်ရေးထောက်ထားမပြည့်စုံဘူးဆိုပြီးဗီဇာပယ်ခံရမှုကြောင့်ဆာဗီးယားနိုင်ငံသားဂျိုကိုဗစ်အနေနဲ့ဒ ီလကုန်ကျင်းပမယ့်ဩစတြေးလျ Open Tennis ပြိုင်ပွဲမဝင်နိုင်တော့မှမို့စာမျက်နှာ35မျက်နှာပါအခုလိုပြန်လဲခြေပါချက်ကိုဖက်ဒရယ်ပြည်ထောင်စုဆင့်တရားရုံးမှာသူ့ရှေ့နေအဖွဲ့ကဒီနေ့တင်သွင်းခဲ့တာပါ။ဩစတြေးလျ Open မှာသူ6ချိန်ပိုဆွဲခဲ့တဲ့ဂျိုကိုဗစ်ရဲ့အမှုကိုလာမယ့်တနင်္လာနေ့မှာကြားနာဖို့ရှိနေပါတယ်။မဲလ်ဘုန်းမြို့ကိုဗိုလ်ထုနေညာကစောက်လာခဲ့တဲ့ကမ္ဘာနံပါတ်1တင်းနစ်ချန်ပီယံဂျိုကိုဗစ်ကိုလက်ရှိမှာမဲလ်ဘုန်းမြို့ရှိလူဝင်မှုကြီးကြပ်ရေးထိန်းသိမ်းဟိုတယ်မှာတနေ့ချက်သားပေးတဲ့ကထိန်းသိမ်းထားခဲ့ပါတယ်။တီမှုထဲမှာသူကိုဗစ်ဖြစ်ခဲ့တာကဩစတြေးလျရဲ့ကာကွယ်ဆေးလိုအပ်ချက်ကင်းလွတ်ခွင့်မှာအကျုံးဝင်တယ်ဆိုတာကိုဩစတြေးလျတင်းနစ်အဖွဲ့ချုပ်အကြီးအကဲကထောက်ခံထားတဲ့စာကိုပါသူကထက်သွင်းဖော်ပြခဲ့ပါတယ်ခင်ဗျ။
ဂွယ်လွန်နူခရီးယန်တီလာရင်မာသာထရီဇာရဲ့အိန္ဒိယခြေဆိုင်ပရဟိတအဖွဲ့အနေနဲ့ပြပရံမုံငွေလက်ခံရယူဖို့အိန္ဒိယဆွေရကပြန်ခွင့်ပြုလိုက်ပြီလို့ပရဟိတအဖွဲ့ကဒီကနေ့ပြောပါတယ်။ပြပရံမုံငွေလက်ခံရယူခွင့်တက်တန်းတိုးလျှောက်ထားတာကိုပယ်ချခဲ့ပြီးသတင်းပတ်အတော်ကြာမှာအခုလိုပြန်ခွင့်ပြုလိုက်တာပါ။မာသာထရီဇာတည်ထောင်ခဲ့တဲ့ Missionaries of Charity ကက်သလစ်ခရီးယန်ပရဟိတအဖွဲ့အတွက်ပြပရံမုံငွေလက်ခံရယူခွင့်လိုင်စင်ကိုပြပအလှူငွေစီးကြရေးဥပဒေ FCRA အရတက်တန်းတိုးပေးဖို့ဝန်ကြီးချုပ်မိုဒီဆွေရကခရစ်မတ်နေ့မှာညှင်းဆိုခဲ့တာပါ။FCRA ရှောက်လာကိုအခုတက်တန်းတိုးပေးလိုက်ပါပြီလို့မာသာထရီဆာရဲ့အနီးကလက်ထောက်တူဦးဖြစ်သူဆူနီတာကူမာက AFP သတင်းဌာနကိုပြောပါတယ်။အိန္ဒိယနိုင်ငံတော်မှာဂီယာရီဖွင့်ထားတဲ့ Missionaries of Charity Pride အဖွဲ့ကို1950ပြည့်နှစ်မှာကက်သလစ်တီလာရင်မာသာထရီဆာကတည်ထောင်ခဲ့တာပါ။1989ခုနှစ်မှာမာသာထရီဆာဟာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရပြီးအသက်88နှစ်အရွယ်1998ခုနှစ်ကကွယ်လွန်ခဲ့ပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာတော့မြို့တုံးတော့မဲ့ပင်လယ်လေဆိုင်တွေကိုဘာလီကျွန်းကမ်းခြေမှာဒီနေ့ပြန်လွှတ်ပေးလိုက်ပါတယ်။ပင်လယ်လေဆိုင်33ကောင်ကိုအခုလိုပြန်လွှတ်ပေးလိုက်တာကငါးခုဖမ်းမှုတွေနဲ့တရားမဝင်ရောင်းချမှုတွေကြောင့်မြို့တုံးတော့မဲ့အနယ်ကနေကာကွယ်နိုင်ဖို့ပါလို့ဘာလီကျွန်းရာရှိတွေကဆိုပါတယ်။ချယ်လိုနီးယားမိုက်ဂျက်စ်မြို့ယူဒီလိတ်တွေကိုအင်ဒိုနီးရှားမှာရှားပါးထိတ်ဆန်ဖြစ်ထိမ့်သိမ်းလာခဲ့ရမှာမကြာခင်ကငါးခုဖမ်းမှုတွေကိုရေတပ်ကနှိမ်နေနေစဉ်ကယ်ဆယ်နိုင်ခဲ့ပြီးမှဘာလီကျွန်းကူတာကမ်းခြေမှာအခုလိုပြန်လွတ်ပေးခဲ့တာပါ။ဗာလီကျွန်းကိုလာလေတဲ့နိုင်ငံသားတွေအနေနဲ့လည်းဒီလိတ်တွေကိုကမ်းခြေတောင်မြေတစ်လျှောက်တစ်ဖြည်းဖြည်းပင်လယ်ရေထဲဆင်းသွားတာကိုကြည့်ရှုခွင့်ရခဲ့ပြီးသူတို့လက်ကင်ဖုန်းတွေနဲ့ဗီဒီယိုတပ်ပုံတွေကိုရိုက်ကဝမ်ပန်းတသာပျော်ရွှင်မြူတူအားပေးခဲ့ကြပါတယ်။ဩစတြေးလျနိုင်ငံကလာတဲ့ Brian Firth ကလည်းအခုလိုရှားပါးတရဝါထိမ့်သိမ်းရေးပွဲမျိုးလုပ်တာကတကယ့်ကိုအခုခေတ်နဲ့ကိုက်တဲ့အတွေ့အခေါ်ပါလို့ချီးကျူးခဲ့ပါသေးတယ်ခင်ဗျာ။
ထိုင်းနိုင်ငံနိုင်ငံတကာနဲ့ဒေသအတွင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးသွားတာပါအခုဆက်ပြီးတော့စနေညရဲ့အပတ်စဉ်ကဏ္ဍတွေနဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးကြပါရစေအရင်ဆုံးတော့မြန်မာနိုင်ငံတွုံးကလူခွေရင်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးစစ်ဆေးမှုများလာတာကြောင့်ပြည်သူတွေတွားရေးလာရေးလုံခြုံရေးအခက်အခဲတွေရှိတဲ့အကြောင်းနားဆင်ရမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းဒေါ်သားတွေကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်မြန်မာနိုင်ငံကမြို့ကြီးတွေရဲ့လမ်းတွေမှာစစ်တပ်ကပိတ်ဆို့စစ်ဆေးတာနဲ့အကြမ်းဖက်လုပ်ရက်တွေကိုနေ့စဉ်လုပ်နေဆဲဖြစ်ပါတယ်စာဝတ်နေရေးအတွက်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကတော့ဘေးကျန်နေတဲ့ဂျောင်းပိတ်ရန်ရှာခံနေရတယ်လို့ဒို့တန်ကိုပြောပြကြပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာပြည်သူတွေဟာအကြောင်းမျိုးမျိုးကြောင့်အပြင်ထွက်ရင်တောင်အထိတ်တလန့်နဲ့သွာလာနေရပါတယ်လုံခြုံရေးကင်းချထားတာတွေအကြမ်းဖက်ဖြိုခွင်းတာတွေဖမ်းဆီးတာတွေနဲ့ချိပါနှောက်ရှက်တာတွေကကြောက်လန့်မှုတွေကိုဖြစ်ပေါ်လာစေခဲ့ပါတယ်။မဟန်နီကအသက်20ဝန်းကျင်မိမငယ်တဦးဖြစ်ပါတယ်။အသေးစားငွေချီးလုပ်ငန်းမှာလုပ်ကိုင်နေတဲ့သူမကချင်းငွေယူထားတဲ့သူတွေစီကိုနေ့စဉ်စိုက်ကဲတစ်စီးနဲ့သွာလာနေရသူပါ။ဒီလိုသွာလာနေရမှာစစ်ကောင်စီရဲ့စစ်ဆေးရေးနေရာတွေနဲ့နေ့စဉ်ရင်ဆိုင်ရပါတယ်။
ပောက်ကွဲမှုတွေပါတွေဖြစ်တာလို့ပါလို့ဆိုလို့ဆိုရင်အဲ့လိုမျိုးဆိုလို့ဆိုရင်ပူဆိုးတယ်လေကျုံငါကြတော့လည်းမသွားလို့ကလည်းမဖြစ်ပြောင်းအဲ့လိုသွားရတာရဲ့ပြီးလို့ဆိုရင်ဖီးတဲ့ပိုင်းဆင်းရတာကြီးရဲ့ပေါ့နော် MI ဆိုင်မလုံးမကြုံဖြစ်တယ်ပေါ့မရဲ့ပေးချိန်မှာမဖြစ်မဲ့ဆိုတာမသိတော့လေသူကအထိတ်သလန့်နဲ့သွားနေရတယ်ပြီးလို့ဆိုရင်သူတို့ကြီးတခါကြလို့ဆိုရင်သူတို့ရဲ့အစစ်စစ်ရေးတွေစီတယ်ဆိုမှဆစ်လို့ဆက်ပါလည်းမသိဘူးအခါကြလို့ဆိုရင်တဲ့သူတူတဲ့အခါကြရင်ပေါ့အဲ့ခါကြလို့ဆိုရင်ပူပြီးတော့ပူဆိုးတယ်သူတို့ကကြတော့လို့မျိုးပေါ့ချင်းငွေပါရဟာကြီးသရောငွေပါတဲ့အထောက်တွေစီတယ်ဆိုရင်အခါကြရင်ပူပြီးတော့ထိတ်လဲရတယ်မရဲ့ဒီပတ်စံကြီးကိုယူလိုက်လို့ဆိုရင်လည်းသူတို့ရုံဝိုင်းနေပါအများကြီးပြဿနာသက်တယ်လေ
ဟန်နီလိုပဲစာဝတ်နေရေးအတွက်မဖြစ်မနေအပြင်ချွတ်ရတဲ့ကိုသားကြီးကလည်းစစ်ကောင်စီရဲ့ဖမ်းဆီးမှုတွေကြားကပဲရန်ကုန်မြို့လှိုင်တရမြို့နယ်ထဲမှာသုံးဘိန်းဆွဲနေပါတယ်လှိုင်တရမှာအော်တိုဘာလာအတွင်ကြီးညာလိုက်တဲ့ဆိုက်ကယ်မစီးရအမိတ်ကြောင့်ကိုသားကြီးရဲ့အလုပ်ကပိုပြီးခက်ခဲလာခဲ့ရပါတယ်ဒီလိုတားမြစ်တဲ့အထက်မှာဆိုက်ကယ်တစ်စီးမှာအမျိုးသားနှစ်ယောက်အတူမစီးရဆိုတဲ့အချက်လဲပါဝင်ပြီးဒါဟာမျိုးပြပြောက်ကြားတွေကဆိုက်ကယ်သုံးပြီးစစ်ကောင်စီလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်တာရက်ကြက်မှုအကျွတ်ဖြစ်ပါတယ
်။အခုကျွန်တော်တို့ဒီ23ရက်နေ့ရက်မှာရှာပါမယ်။ဒီကတော့ကျွန်တော်တို့ဒီ90ကျော်ရတာကျွန်တော်သိမပေါ်လို့ပုံပေါ်တယ်နဲ့မသွားရတော့မပူရဲသေးရဲ့ကိုအဝေးနေရာကြီးဟိုဖမ်းကြည့်တာရောတော့လူရမှုရောရှိနေတဲ့ခါကျတော့ကျွန်တော်တို့ရဲ့ဟိုမလုံခြုံဘူးပေါ့။သုံးမင်းဆင်းရတာ။အခုလူပုံငယ်တော့ဆင်မပြေဘူးပေါ့ဗျာ။အဲ့တော့အလုပ်ရမှာတောင်းမှုဆိုတာလည်းအခုချိန်ကာလနဲ့အဆင်မပြေဘူးဒီအလုပ်က။တကယ်လို့ကြရအောင်မှာအခုလူတွေစုတ်တယ်ပါလေလုပ်တယ်ဟဲ့။ကျွန်တော်တို့ဒီလက်လုပ်ကစားမားတွေကအခုအကုန်လုံးအလုပ်နဲ့မဲ့ပြတ်ကုန်တာ
။အရင်လိုမျိုးနဲ့တွင်လမ်းတွေကိုလွတ်လွတ်လပ်လပ်သွားလို့မရတာကြောင့်သူ့ဝင်ငွေဟာလည်းကျဆင်းလာပြီးဆိုက်ကယ်စီပိုးလောက်သာပြန်ရတဲ့အခါတွေများပါတယ်။
လက်စည်ရုံတွေမှာဒီကနေ့ဇူလိုင်လ16ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပေါ်လ
ာစစ်ကောင်စီရဲ့လက်စည်ရုံမှာအလုံးလုံးနေတဲ့မမိုးမိုးကတော့လက်စည်ရုံတွေမှာမကြခဏပောက်ကွဲမှုဖြစ်တဲ့အကျွတ်ရုံသွားရတာပေမင်းစီသွားနေရတယ်လို့ခံစားရတယ်လို့ဆိုပါတယ်။သူမကစစ်တပ်ကအာဏာသိမ်းစကစီဗီယံဝင်ထားသူတူဖြစ်ပြီးမိသားစုစာဝတ်နေရေးလုံးဝအဆင်မပြေတဲ့အဆုံးမှာအလုံးပြောင်းဝင်လို့ပို့ဆုံးဖြတ်ချက်ချခဲ့ပါတယ
်။အလုံးကဘယ်လိုဖြစ်နေလဲဆိုတော့ဘာသာဝင်ရရှိတယ်လေဗျာတလားနှစ်လားလဲဟောဘောဆိုကြာလာတော့အဲ့ကျွန်တော်ကိုဖြစ်စင်ရပေါ့ဘောတော့အမေဟိုဆင်းဆင်းတော့ရှင်နေမယ်ရှောင်းနေရတော့ပေါ့ရှောင်းနေဆိုတာသူများဒီစားယုံနေမှာဌာနဆိုင်ရာတော်များမှာအဲ့လိုမျိုးအတန်ကြီးကြာနေတယ်လေအစ်တန်ကြီးကြာလူတဲဆွဲမှုလည်းရှိရပေါ့ယုံသွားရပေါ့ဒီဟာပြန်လာတယ်ဒီဟာကချိန်မလုံးကြုံဘူးလေအစုံပဲပေါ့ဖိအားရတော့ရှိတယ်ကိုကဘာလုံးနာတန်တရားသူတို့ပဲအများကြီးစီရင်လုပ်တယ်သူရဲ့ပုံပတ်မှုတွေရှိနေတယ်သူတတလူတွေမှာလည်းဒီမှာလို့ရှိနေတယ်မတတ်အနေရပေါ့အတတ်အနေရအဓိက
ဒီနေ့စက်တင်ဘာလ9ရက်တော်သလင်းလဆန်းနေ့ရက်နဲ့မှာဆက်ရ
အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့မှာခုခံစစ်ဆေးတင်ပြီးပြည်သူအုံကြွမှုတွေကိုကျေးလက်မျိုးပြနဲ့နိုင်ငံတော်မှာတပြိုင်နက်တည်းလှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ် NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ9ရက်နေ့ကနေဒီဇင်ဘာလ6ရက်နေ့အတွင်းမြန်မာနိုင်ငံမှာပောက်ကွဲမှု186ကြိမ်ပြည်သူ့ခုခံတော်လှန်စစ်286ကြိမ်နဲ့လက်နက်ကင်တိုက်ပွဲ50ဖြစ်ပွားခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှားရေးအသင်း AAPP ရဲ့ထုတ်ပြန်ထားချက်အရတော့စစ်ကောင်စီလက်ချက်ကြောင့်2022ခုနှစ်ဇန်နဝါရီလ4ရက်နေ့အထိကျဆုံးသူ1438ဦးနဲ့9ရက်နေ့အထိဖမ်းဆီးချုပ်နှောင်ထားသူ8389ဦးရှိပါတယ်။စစ်ကောင်စီကစက်တင်ဘာလ9ရက်နေ့တုန်းကတန်တမန်နေနဲ့ပြုလုပ်တဲ့ဒရင်းစာရှင်းလင်းပွဲမှာတော့ဖေဖော်ဝါရီလကနေဩဂတ်စ်လအထိ PDF လက်ချက်ကြောင့်အကြမ်းဖက်တပ်ခံရသူ993ဦးဒဏ်ရာရရှိသူ1312ဦးရှိရဲလို့ပြောထားပါတယ်။ NUG ကာကွယ်ရေးဝန်ကြီးဌာနရဲ့ပြည်သူ့တော်လှန်ရေးအင်အားစုတွေအတွက်စစ်ဘက်ဆိုင်ရာကျင့်ဝတ်စည်းကမ်းမှာတော့ပြည်သူ့အကျိုးစီးပွားနဲ့အသက်လုံခြုံမှုကိုချီးပါးစေမယ့်စစ်ရေးလှုပ်ရှားမှုတွေကိုရှောင်ကျဉ်ဖို့နဲ့ကုကဲမှုအစဉ်အဆက်ရဲ့အမိန့်ညွှန်ကြားချက်တွေကိုတိကျစွာလိုက်နာဖို့လဲညွှန်ထားပါတယ်။မန္တလေးမြို့ပေါ်ကရဲစခန်းအပါအဝင်အာနာရှင်ရဲ့ဆက်ဆက်တောက်တံတွေကိုတိုက်ခိုက်နေတဲ့ JMPDF Justice Mandalay People Defense Force ကပြောရေးဆိုခွင့်ရှိသူကတော့
ဆက်နိုင်ဆိုကျွန်တော်တို့ပြည်သူတွေနဲ့တိုက်တွန်းနေရတာအများကြီးလုပ်ကြည့်ပါဘောပေါ်မှာရဲ့ဥပမာတစ်ခုနဲ့ပြောပြရမယ်ဆိုရင်ကျွန်တော်လာပြီးနေပေါ့နော်အဲ့ဒီနေမှာဆိုကျွန်တော်တို့ လုပ်เสียမရှင်နဲ့များပဲရှိပါတယ်အဲ့ဒီမှာမှာကျွန်တော်တို့နှစ်ခုသုံးခုလောက်ပဲကျွန်တော်ချောက်သွားပါတယ်ဗျာဘာဖြစ်လဲဆိုပြူတွေညှိတာအများကြီးပါအဲ့ဒီမှာမထွက်တဲ့မှနဲ့ထွက်ကြတဲ့ပြူတွေအများကြီးရှိတယ်ဗျပြူတွေပြောချင်တဲ့စကားကတော့တကယ်လို့ကျွန်တော်တို့ကအဲ့အခွင့်ရုံးလို့မိသားရုံးလို့ဟိုကန့်ရတာလို့ကျွန်တော်တို့တိုက်ခိုက်ခြင်းပြူတွေခင်းမှဆိုလို့အစားလည်းအဓိကပြောချင်ပါတယ်
ကမ္ဘာနိုင်ငံတွေရဲ့ငြိမ်းချမ်းရေးကိုဖော်ပြတဲ့အညွန်ကိန်း Global Peace Index မှာလည်းမြန်မာကအဆင့်128ကနေ131ကိုကျဆင်းသွားခဲ့ပါတယ်။ဒီအညွန်ကိန်းမှာနိုင်ငံပေါင်း163ခုပါဝင်ပြီးနိုင်ငံတစ်ခုချင်းစီရဲ့လုံခြုံမှုနဲ့လုံခြုံရေးပြည်ပခဖြစ်ပွားမှုနဲ့စစ်စင်ရေးအခြေအနေပေါ်မူတည်ပြီးတိုင်းတာခဲ့တာဖြစ်ပါတယ်။နောက်တစ်ခုက Economist Magazine ရဲ့နှစ်ဆင့်ထုတ်ပြန်ချက်အရလုံခြုံစိတ်ချရတဲ့မြို့တော်အဆင့်မှာလည်းရန်ကုန်မြို့ကနောက်ဆုံးအဆင့်ကိုရောက်သွားခဲ့ပါတယ်။ပြစ်ခတ်တိုက်ခိုက်ဖမ်းဆီးမှုတွေကြားကလူအခွင့်ရေးအခြေအနေနဲ့လွတ်လပ်စွာသွားလာလှုပ်ရှားခွင့်နဲ့ပတ်သက်ပြီးလူအခွင့်ရေးကျွမ်းကျင်သူကိုနစ်ကီဒိုင်းမွန်ကတော့
ဒေါ်လာရင်းနဲ့ဆိုတော့ဒီဘက်ကဖိနှိပ်တဲ့ဒီအချမ်းပတ်စတဲ့ရဲ့ဆိုတော့ဖိနှိပ်မှုတွေနဲ့ဒေါ်လာရင်းနဲ့အမြဲဟိုထိတ်တိုက်တွေ့ရတာရှိနေတဲ့ခါကျတော့ဟိုဘယ်နေရာမှာဒါမလုံးချုံလို့ပြောလို့ရတို့ပြည်သူတရားလုံးကဒါမလုံးကြုံတဲ့အနေအထားမှာရှိရဲဒါစစ်ပွဲဖြစ်နေတဲ့အနေအထားအဲ့တော့ပြည်သူလူထုကဘာလုပ်ရမလဲဆိုရင်ခုနကမဖြစ်မနေသွားတဲ့လူတွေကကိုယ့်လုံးကြုံရေးကိုကိုယ့်ပတ်ကိုစင်ကြယ်ဖို့လိုတယ်တလုံးပိတ် issue ကနေပြောမယ်ဆိုရင်ဒါစစ်ဖြစ်နေတဲ့အနေအထားမျိုးပေါ့နော်တိုက်ခိုက်နေတယ်မြို့ပေါ်တွေမှာလည်းတိုက်ခိုက်နေတဲ့အနေအထားမျိုးဖြစ်တဲ့ခါကျတော့ယူကိဖုတ်ပေါင်းကဒါဟိုရှိနေတာပဲဒါနှစ်ဖက်စလုံးမှာခုနကနဲတာများတာပဲဟိုဘယ်သူကပုံပြီးတော့ချုပ်ဖောက်လဲဆိုတော့ဟိုဘယ်တော့ပို့ပြီးတော့ဟိုချောပေါက်လေးဆိုတဲ့ပုံပါပဲမူတည်ရပါတော့ဟိုအနေနဲ့များတော့ရှိတယ်အဲ့တော့ဒီဘက်ကတော်လိုင်းရေးသမားတွေကတော့ခုနကပြည်သူကနေပြီးတော့တော်လိုင်းပေါက်ပါလာတာဖြစ်တဲ့အကြောင်းမျိုးတော့ဘာဖြစ်လဲဆိုရင်ပြည်သူကတော့တို့ကဟိုထိခိုက်ကြည့်ချင်လို့ပြည်သူတွေဟောတာကဆုံးရှုံးပါနေတော့ဆိုရင်ရွေချမ်းနဲ့လုံတာမျိုးမရှိဘူးလို့ပြောလို့ရတယ်ဒါပေမဲ့ချမ်ပစ်စစ်တပ်ကဆိုတော့ခုနကတော်လိုင်းရေးဆိုတာပြည်သူကနေလာတဲ့အတွက်ကြောင့်မို့တို့ကပြည်သူကိုပေါ့နော်ဒီအကြသားတွေကိုပြတ်မှတ်ထားပြီးတော့ဟိုခုနကဖမ်းတာစီးတာပြစ်တာခတ်တာအဲ့ဒါတွေအကုန်လုံးချုပ်လို့မှုတွေအကုန်လုံးသူတို့လုပ်နေပေါ့အဲ့နှစ်ခုကတော့ပွဲပြားစီပွဲပြားပြတ်တမ်းမြင်ရတယ်ကျွန်တော်ပြောလို့ရတော့
မဟန်ကြီးကတော့ရုတ်တရက်ပောက်ကွဲမှုတွေဖြစ်တာကြောက်ပေမဲ့လက်တလောရှင်ဆိုင်နေရတာကစစ်ကောင်စီတပ်သားတွေရဲ့ခြေကပားရီကပါပြောဆိုမှုတွေလို့ဆိုပါတယ်ဒီလိုမတရားမှုတွေကိုကြိတ်ခတ်နေရတဲ့သူမအကျွတ်ကတော့မြို့ပြတိုက်ခိုက်မှုတွေကိုအပြစ်မမြင်ပါဘူ
းတကယ်ဝင်တော့အဲ့ PDF တွေကနေပါသူတို့ပောက်ကွဲဖြစ်တဲ့ပောက်ကွဲလုပ်တဲ့အခါကြာရင်တော့မတော်တော့ဟာညီမကအမနေစီလိုထိခိုက်ခဲ့မယ်ဆိုရင်ပေါ့နော်ညီမတို့ရောအပြစ်မမြင်ဘူးပေါ့ဒါတို့ဘက်ကနေပဲညီမတို့ရွေချက်စစ်စစ်လောက်တာမဟုတ်ဘူးလေဒါညီမတို့ကလည်းတို့လုံးမယ်လို့ပြောတဲ့ဟာကိုမတော်တော်ဆရောက်ပြီးတော့ထိခိုက်တာဒါမတော်တော်ဆလို့ပဲမြင်နေပေါ့နော်ကိုရီဘက်ကိုစူးစမ်းပြီးတဲ့အတွက်ကြောင့်ပေါ့နော်တို့ရောလုံးဝအပြစ်မမြင်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံချုံရေးခြေနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။တို့တန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်နိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9နာရီအတွင်းမှာလည်းလာစီနိုင်ပါတယ်။ဒီ season ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီအတန် season ကိုနားဆင်ကြည့်ရတဲ့ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒုအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အနောက်နိုင်ငံတွေရဲ့ဒီမိုကရေစီနဲ့အပြိုင်တရုတ်နိုင်ငံကလည်းသူ့ရဲ့စနစ်ကဒီမိုကရေစီစနစ်လို့ဆိုလိုက်ပါတယ်။သူ့ဒီမိုကရေစီစနစ်ကအလုပ်ဖြစ်တယ်လို့လည်းပြောလိုက်ပါတယ်။တရုတ်ပြည်သူလူထုကရောဘယ်လိုသဘောထားကြပါသလဲ။အနောက်နိုင်ငံကပြောတဲ့ဒီမိုကရေစီနဲ့ရောဘာကွာပါသလဲ။ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတော့1990ခုနှစ်ရွေးကောက်ပွဲမှာသခိုင်းတိုင်းပလဲမဲဆန္ဒနယ်မြေကအရွေးကောက်ခံခဲ့ရတဲ့လွှတ်တော်အမတ်ဒေါက်တာတင့်ဆွေနဲ့ဦးတင်မောင်တန်းကမေးမြန်းထားပါတယ်ရှင်။
ဒီမှာ9ရက်နဲ့10ရက်နေ့တွေမှာအမေရိကန်သမ္မတဘိုင်ဒန်ကဒီမိုကရေစီထိပ်သီးညီလာခံတရက်ကိုကျင်းပခဲ့ပါတယ်။အဲ့ဒီလိုမကျင်းပခင်မှာပဲတရုတ်နိုင်ငံတော်ကောင်စီကနေမှကျွန်တော်တို့စာတမ်းတစ်စောင်ထုတ်ပြန်ခဲ့ပါတယ်။လုံးဖြစ်တဲ့ဒီမိုကရေစီလို့အတိတ်ပဲရတဲ့စာတမ်းမှာ တော်တည်းဆိုခင်ဗျာတရုတ်ဒီမိုကရေစီအကြောင်းကိုရေးပူရခြုံငုံပြီးတော့ပေါ့ရှင်းပြတာလေးနဲ့ဆက်အောင်ခင
်ဗျဟုတ်ကဲ့တရုတ်ပြည်မှာဒီမိုကရေစီမရှိတဲ့နိုင်ငံလို့ပထမကျွန်တော်တို့ပြောလို့ရပါတယ်သူဟာဗဟိုတင်းကျပ်စွာချုပ်ကိုင်ထားတဲ့တနည်းအားဖြင့်အာဏာရှင်ဆန်တဲ့နိုင်ငံရေးစနစ်ကိုကျင့်သုံးတဲ့နိုင်ငံဖြစ်ပြီးတော့အလင်းသင့်တဲ့အခါမှာဒီမိုကရေစီစလုံးကိုထည့်သွင်းသုံးစွဲတာကိုကျွန်တော်တို့တွေ့ရပါလိမ့်မယ်သူရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကို Chinese Communist Party ကို CCP ပေါ့နော်သူ့ပါတီမှာအာဏာချုပ်ကိုင်ထားပြီးတော့သူ့အောက်မှာမှပြည်သူ့ဒီမိုကရေစီအာဏာရှင်စနစ်လို့သုံးတဲ့အတွက်ဒီမိုကရေစီဟာမြေကမတ်တသာသုံးစွဲကျင့်သုံးတဲ့နိုင်ငံလို့ခဏမှကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ရုပ်ကပြောတဲ့ဒီမိုကရေစီလာရလောက်ကိုကြာကြည့်မယ်ဆိုရင်တော့ပြစီမအာဏာရှင်စနစ်ပေါ့နော်အဲ့ဒီအမှာတရုတ်ကဒုနီးသူဟန်နဲ့ပြည်သူဒီမိုကရေစီဆိုပြီးတော့ကျွန်တော်တို့မော်စီဒုံကိုတိုင်းနော်ကျွန်တော်ကြမ်းတစောင်းရေးခဲ့တာလေးရှိပါတယ်ပြည်သူလူထုအပေါ်မှာဆရာဦးတင်ဆွေပြောသွားတယ်လို့ကွန်မြူနစ်ပါတီအားဦးဆောင်ရမယ်ပြန်နေမှာပဲရန်သူပေါ်မှာတော့အာဏာရှင်စနစ်ကျင့်သုံးတယ်ဆိုတော့အစင်လာရှိခဲ့ပါတယ်ဒီမိုကရေစီဟာဆိုတော့ဆိုရှယ်လစ်ဒီမိုကရေစီမှာဆိုလို့ရှိရင်ဆရာပြောသလိုပဲကွန်မြူနစ်ပါတီရဲ့ဥဆောင်မှုအခန်းကဏ္ဍကိုအထူးပြုပြီးပြောလို့ရှိပါတယ်ဒီတော့တရုတ်ဒီမိုကရေစီကပြောတဲ့သဘောဟာကွန်မြူနစ်ပါတီရဲ့ဥဆောင်မှုကိုစိန်ခေါ်လို့ရတာစိန်အခေါ်ခံရဲတဲ့အနေထားမှာဟောဒီမိုကရေစီရဲ့စနစ်ကရှိတာ
ဒီကနေ့ဥရောပနဲ့ဒီစကန်ဒီနေးဗီးယားနိုင်ငံကြီးမှာဖြစ်ထွန်းနေတဲ့ဆိုရှယ်ဒီမိုကရက်နဲ့ခုကျွန်တော်တို့တရုတ်ပြည်ရဲ့ဒီမိုကရေစီအမိုင်းကြောင်းကဆိုရှယ်လစ်ဒီမိုကရေစီနဲ့မတူပါဘူးခင်ဗျဟုတ်ပါတယ်ဒါ
ပေါ့နော်ဟု
တ်ကဲ့
တော်တော်ကောင်းပါလေဆရာဒီမတူတဲ့ပုံစံလေးတည်းကျွန်တော်တို့နည်းနည်းတော့ကြောက်ဖို့လိုတယ်ထင်ပါလေ
ဟုတ်ကဲ့ခင်ဗျမော်စီဒုန်းက People's Democratic Dictatorship ဒီကနေ့ဒီနေ့ရှိတဲ့လူထုရဲ့ဒီမိုကရေစီအာဏာရှင်စနစ်ကိုသူကမော်စီတော့ရမယ်စသွင်းပြီးတော့နောက်ဆုံးမှဖွဲ့စည်းဖို့မှပါလာပါတယ်။အဲဒီကြားထဲမှာကျွန်တော်တို့ဆိုရှယ်လစ်ကိုအခုလည်းပဲအခုခေါင်းဆောင်တွေတခါတခါဆိုရှယ်လစ်အသုံးနဲ့သုံးတော့သုံးကြတယ်ခင်ဗျ။ဒါပေမဲ့ကွန်မြူနစ်ပါတီရဲ့ဥဆောင်မှုနဲ့အရေးပါမှုကိုတော့တပြားသားမှသူမလျှော်ပါဘူး။ဒါလည်းသူ့ရဲ့ပြည်တွင်းလိုအပ်ချက်ရာသူဘက်ကကြည်နော်မှန်ကန်တယ်လို့ကျွန်တော်မြင်နေခင်ဗျာဒါကိုကျွန်တော်ပြင်ပြောပါဦးအဲ့ဒါကြီးဖြစ်လိုက်ရင်ကျွန်တော်တို့ဟိုအော်အော်ဆောင်နေမော်တော့ပစ္စည်းရပစ္စည်းကြောင့်ဖြစ်နိုင်တဲ့အတွက်ဒီဟာကိုအဲဒီပါတီတရုတ်ကွန်မြူနစ်ပါတီရဲ့ဥဆောင်မှုကိုခြံထားတယ်ကွန်မြူနစ်ဆိုတဲ့စလုံးနဲ့သေးသေးချာချာခြံထားတယ်ပါတီရဲ့ဥဆောင်မှုကဏ္ဍကလည်းအတိအကျလိုက်နာပြီးတော့တကယ်လှုပ်တဲ့ခါကြပေါ့နော်ဟိုစီဝိုင်းစနစ်ပေါ့နော်စီဒီနိုင်ငံရေးဆိုစီဝိုင်းကိုစီဝိုင်းစနစ်ကတော့ကွန်မြူနစ်နဲ့လုံအောင်မတူတဲ့ဟာဒီနောက်ပိုင်းမှာပေါ့နော်ပြောင်းလာပါတယ်ခင်ဗျအဲ့တော့ဒီကြားထဲမှာလေဟိုဒီမိုကရေစီပြောင်းလဲရေးကြိုးပမ်းမှုတွေရှိခဲ့ပါအားလုံးသိတဲ့အတိုင်းပမာပြည်နဲ့ဗတိမြေ1989တည်းအနေနဲ့ square ဖြစ်ခဲ့2012အခုဆိုရင်10နှစ်တည်လက်ရှိသမ္မတခေါင်းဆောင်တက်လာတဲ့စနစ်ဒီစနစ်ကလာပါကွန်မြူနစ်အမိခံပြီးတော့အာဏာရှင်စနစ်ကျင့်သုံးတယ်လိုရင်လိုသူကနာဘုဒ္ဓဘာသာပဏာမဆွေးနွေးတယ်ပေါ့နော်စက္ကူပြူစာရမှာဒီမိုကရေစီအလုပ်ဖြစ်တဲ့ဒီမိုကရေစီဖြစ်တယ်လို့သုံးနှုန်းလာတယ်အမတမဟိုပန်းနဲ့တဲ့လှရှားမှုလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ့ဟုတ်တယ
်ကွန်မြူနစ်နိုင်ငံတွေကိုကျွန်တော်တို့ကြည့်လို့ရှိရင်ပြုတ်ကျသွားတဲ့ခေါင်းဆောင်ပြန်တက်ရိုးထုံးစံမရှိပါဘူး။ဒါတရုတ်ကတိုင်ဆောင်ပင်ကိုဖြုတ်လိုက်တယ်ပြန်တက်လာခဲ့တယ်။ဒါအဲ့ဒီလိုတက်လာနိုင်တဲ့လမ်းကြောင်းမျိုးပွင့်နေတဲ့အမိုင်းကိုလည်းကျွန်တော်တို့သွားပြီးတွေ့ရတယ်ပေါ့နော်။အဲ့ဒီတိုင်းမှာပဲဆရာခုနကပြောတဲ့နိုင်ငံတော်ကဆရာထုတ်တဲ့စက္ကူပြဆာသားမှာဆိုလို့ရှိရင်လည်းဒီအုပ်ချုပ်မှုသဘောအရာပါပါတဲ့ဒီမိုကရေစီစနစ်ကိုသွားမယ်။အဲ့ဒါကိုလည်းသူကဒီတစ်ခုလုံးသဘောဆောင်တဲ့တစ်ခုလုံးဖြစ်စဉ်ဒီမိုကရေစီဆိုပြီး whole process democracy ဆိုပြီးအသုံးလုံးပြီးပြောလာတာကိုလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဒီမိုကရေစီကဘောအနောက်တိုင်းကပြောတဲ့ဒီမိုကရေစီနဲ့ဘာတွေကွာတယ်လဲ
အတော်ကျပြန်အရေးကြီးတဲ့မိကုံဖြစ်ပါတယ်ပထမအဦးဆုံးဟိုဆွေးနွေးရရင်ကောင်းဆောင်မှုအစဉ်ဆက်ပေါ့နော်တိန်ဆောင်ဖိတ်နောက်နောက်စက္ကံမဲ့ကောင်းဆောင်သစ်ကိုသူတို့ကစနစ်တကျကြကြနာနာရွေးချယ်ပြီးလွှဲပြောင်းသွားတဲ့စနစ်တွေ့ပါတယ်အဲ့ဒီကောင်းဆောင်တွေကလေအရေးချင်းတကယ်ရှိတဲ့လူတွေလို့ကျွန်တော်ကတော့မြင်တယ်အနည်းဆုံးကျွန်တော်တို့ခင်မိအတတ်ပညာအသိပညာရှိတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့တွေ့ဒီတရုတ်ရဲ့ဟာကောင်းဆောင်လွှဲပြောင်းမှုကိုကျွန်တော်ကတော့ချီးကျူးခဲ့တယ်ခင်ဗျတရုတ်ကအရေးချင်းရှိတဲ့လူကိုသူ့ပါတီညီလာခံပဲရွေသွားတယ်အဲ့တော့ဒါကိုကျွန်တော်ချီးကျူးရတာကနေမကြသေးရင်ကတော့အခုလက်ရှိသမ္မတကအခုဆို၁၀နှစ်နောက်ဆိုရသက်ပံဖြစ်မဲ့စနစ်ကိုပြောင်းလာပါတယ်ဒါဟာကျွန်တော်အမြင်ကတော့နော်သူ့နိုင်ငံအတွက်ကောင်းပါမလားလို့ကျွန်တော်တော့မေခွန်းကြီးကြီးထုတ်နေစေဖြစ်ပါတယ်ဟုတ်ကဲ့နောက်တစ်ခါဟိုတမောင်သွန်မေးတဲ့နောက်ပိုင်းမေခွန်းကဟောပါနော
်ဒီအောက်ချုပ်မှုသဘောဆောင်ဟုတ
်ကဲ့
democracy ပေါ့နော်
ဟုတ်ကဲ့
ကျွန်တော်တို့ဒီအနောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့အဲ့တော့အုတ်ချုပ်မှုပြုပြင်ကြောင်းလဲရေးနဲ့ဆက်ဆက်ပြီးပြောတယ်နိုင်ငံသားတွေပါဝင်ဆုံးဖြတ်တဲ့ဆိုတော့တရုတ်နိုင်ငံရဲ့ဒီမိုကရေစီပုံစံအုတ်ချုပ်မှုပုံစံနဲ့အနောက်နိုင်ငံနဲ့ဘယ်လိုကွာလဲဘာလေးကွာလဲ
ဟုတ်ကဲ့ကျွန်တော်မြင်တာတော့အခြေခံကကွာတယ်အနောက်နိုင်ငံတွေရဲ့ဒီမိုကရေစီဖြစ်ထွန်းမှုမှာဒီနေ့ဒီမိုကရေစီလို့ပြောဆုံးနိုင်ငံကြီးသုံးခုကိုကြည့်လိုက်အမေရိကလည်းပါဝင်ဗြိတိန်နိုင်ငံအဲ UK ပါဝင်တော့အိန္ဒိယပေါ့နော်ကြည့်လိုက်ရင်သူတို့ရဲ့ပြောင်းလဲမှုဖြစ်စဉ်တွေကဟိုတကယ်ဒီမိုကရေစီလို့ပြောတဲ့ဟိုနိုင်ငံရေးသိပ္ပံအရယူဆတဲ့ဒီမိုကရေစီစနစ်နီးနာ theory တွေအတိုင်းပဲဖြစ်ပါတယ်တရုတ်ပြည်ကြတော့သူတိုင်းပြည်ကိုကမ္ဘာနံပါတ်1နှစ်နှစ်နေရာရအောင်လုပ်နိုင်လာပြောင်းလဲလာတယ်လူတွေကချမ်းသာလာကြတယ်ညာဘီလီယံနာတွေဆိုရာနဲ့ချီချီတောင်းတဲ့ချီရှိတယ်။အဲ့တော့လူတွေကအဲ့ဒီအပေါ်မှာကျင်တ်ကြတယ်။ဟိုနိုင်ငံတကာသူတေသရအဲတစ်ချက်နှစ်ချက်လောက်ကျွန်တော်ကိုကပြောပါမယ်။1990ခုနှစ်မှာလုပ်တဲ့လေလာမှုတစ်ခုကတရုတ်လူမျိုး55ရာခိုင်နှုန်းကလက်ရှိရနေတဲ့ဒီမိုကရေစီတဲ့ပို့ပြီးတော့လိုချင်ကြတယ်ပြောပါတယ
်။
ချိန်ထဲမှာ86ရာခိုင်နှုန်းကတော့လက်ရှိပါတီရဲ့ပူဆောင်မှုကိုအကန့်36ရာခိုင်နှုန်းကအခုကျွန်တော်တို့နိုင်ငံတွေလို့ပေါ့နော်ပါတီစုံရရင်ပြဿနာတွေစုံတာပဲလို့အဲ့လိုမြင်ကြတယ်ဒါ1990ပါအဲ့တော့2000-2001မှာလေးလာမှုဖတ်လို့ပြော96ရာခိုင်နှုန်းကလက်ရှိအနေအထားကိုသဘောကျကြပါတယ်ဟုတ်ကဲ့နောက်ဆုံးတစ်ခု2014လေးလာမှုပါတော့86ရာခိုင်နှုန်းသောတရုတ်လူမျိုးတွေတရုတ်လူမျိုးတွေဆိုတာကလေးလာမှုလုပ်ခဲ့ဟို participant တွေပြောတော့ပေါ့နော်သူတို့ကဒီမိုကရေစီနည်းနဲ့ပြဿနာတွေဖြစ်ရှင်းနိုင်တယ်လို့သူတို့ယုံကြည်ကြတယ်။ဒါပေမဲ့လက်ရှိဒီမိုကရေစီကိုတစ်ကနေ30ဒီအမှတ်ပေးပါဆိုတော့တရုတ်ရဲ့ဒီမိုကရေစီဟာ6မခွဲရောက်ပါတယ်ခင်ဗျ။ဟုတ်ကဲ့ခင်ဗျ။
တရုတ်နိုင်ငံအခြေသုံးတဲ့ဒီမိုကရေစီတွေပါဆို Communist Party ကပဲသူကပဲမြည်တင်သွေးပြီးလူထုကမဲပေးပြီးရွေးရတဲ့အနေအထားတွေမှာရှိပါတို့တော့အချုပ်မှုသဘောအရရွေးလာတဲ့ကိစ္စတွေမှာတော့လူလူကပဲတင်မြောက်တဲ့မြို့နယ်အဆင့်ထိအဲဆောင်ရွက်လာကြတဲ့နော်စနစ်ကိုလည်းကျွန်တော်တို့သွားပြီးတွေ့ရတယ်ဒီတော့ဆရာအနေနဲ့နောက်ဆုံးမေးခွန်းပေါ့နော်တရုတ်ပြည်ကအနောက်တိုင်းဆန်တဲ့ဒီမိုကရေစီကိုနောက်ဆုံးမှာတော့ရွေးသွားလိမ့်မယ်လို့ဆရာထင်တယ
်ကျွန်တော်သိမထင်ဘူးခင်ဗျလက်ရှိအနေအထားမှာတရုတ်ပြည်မှာပြည်တွင်းပြဿနာကကြီးကြီးမားမားသိပြီရှိဘူးခင်ဗျကျွန်တော်တို့အပြင်ကနေဝေမှန်နေတဲ့ဒီလူခွေရချိုးဖောက်မှုတွေဘာသာရေးလောလောဆယ်ကိစ္စနဲ့နောက်ကြီးပဲကိစ္စပေါ့နော်နောက်ဆုံးလေတိုင်ဝမ်အဲကိစ္စတစ်ပိုင်းဒါနဲ့တော့တရုတ်ပြည်ဟာနိုင်ငံရေးစနစ်ကြီးပြောင်းသွားနိုင်မယ်လို့သိမထင်ဘူးခင်ဗ
ျမြန်မာလူဖွဲ့စည်းအတင်းနဲ့ဆိုလို့ရှိရင်ပေါ့အနောက်တိုင်းရဲ့ဒီမိုကရေစီရဲ့တရုတ်ပုံစံကျွန်တော်တို့ပေါ်ပြောတတ်မှုကိုစောင်းပေးမယ်เนาะအဖွဲတစ်ဖွဲ့ကနေဦးစီးချုပ်ကြိုင်မယ်ဒီလိုပုံစံသွားတဲ့ဟာလေဘလို့စနစ်နဲ့ပို့ပြီးတော့ဓမ္မနိုင်ငံနဲ့ဓမ္မတုဖွဲ့စည်းနဲ့ပို့ပြီးတက်တော်မယ်တော့ဆောက်တစ်ဆွေနဲ့ထင်ပါလေ
Okay. ဖြစ်ချင်တာဖြစ်တင်တာတပိုင်းပေါ့နော်ဖြစ်လာမှာတပိုင်းလို့ကျွန်တော်မြင်နေတယ်ခင်ဗျကျွန်တော်တို့နိုင်ငံဟာပါတီစုံစနစ်လွတ်တော်နှစ်ရက်23ရက်စနစ်ကျွန်တော်လွတ်လိုက်ရကြရပေါ့နော်အစွဲမြဲလာခဲ့ပြီဒီတိုင်းကျွန်တော်ဆွဲမြဲလာခဲ့ပြီဆိုတော့အဲ့ဒီစနစ်ကနေပြုံးနေပြောင်းဖို့လေခက်တယ်ဒီမိုကရေစီကိုရအောင်ဘယ်လိုကြိုးစားအလွန်ခက်ခဲသေးတယ်
နောက်23အာနာသိမ့်ပြည်တဲ့နောက်မှာတိုင်းပြည်ရဲ့နိုင်ငံရေးကိုပုံဖော်မဲ့ပုံဖော်ခြင်းနဲ့ပုံဖော်နိုင်စွမ်းရှိတဲ့ဒီမိုကရေစီအင်အားစုတွေဟာရရစစ်စစ်နှိမ်နှင်းခံရတဲ့တွေဒီတောင်ကနေကြိုရင်ကျွန်တော်တို့ဘယ်လောက်ကောင်းတဲ့တောင်တက်ရမလဲတော်တော်ခဲရင်တဲ့တွေကျွန်တော်ကတော့မှန်းဆရတော့အင်တာမတ်ခက်ခဲပါတယ်လို့ပဲပြောပြရစီခင်ဗျာဟုတ်ကဲ့
ကျေးဇူးများတင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ပါပါခင်ဗျာဟုတ်ကဲ့အခုဆွေးနွေးသွားခဲ့သူကတော့ထောက်ပြကူးစေကိုနေရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ပလဲမြို့နယ်ကနေရွေးကောက်တင်မြောက်ခံခဲ့ရတဲ့အမတ်ဦးတည်ဆွေဖြစ်ပါတယ်ကျွန်တော်ကတော့တမောင်းပါ
VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေညစင်နိုင်အထိထိုင်လင်းပေးနေတာပါတော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင််းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ tomorrow စီကိုအီးမေးလိပ်စာburmese@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင်လဲဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလို သတင်းဆောင်ပါးတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA ရဲ့စနေညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ line to meter 19 kHz 15953 line to meter 25 kHz 11803 line to meter 32 kHz 933 line to meter 190 kHz 1505 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တပတ်အတွင်းသတင်းစူးစီးမှုတွေကိုတင်ဆက်ပေးသွားမှာပါ အရင်ဆုံးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေကိုပြောပြပေးချင်ပါတယ် ကမ္ဘောဒီးယား ဝင်ကြီးချုပ်ရဲ့မြန်မာခီးစဉ်အပေါ်လူ့အခွင့်ရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့တွေကကန့်ကွက်ခဲ့ကြပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှာဒေသခံကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ပါစစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုတပတ်အတွင်းသတင်းတွေကိုကိုဝင်းခန့်မောင်းနဲ့နန်းလောင်တို့ကောက်နှုတ်တင်ပြပေးထားပါတယ်ရှင်။
စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်ရင်းဒေသအတော်များများမှာစီတီမာနေသလိုစစ်ကောင်စီဘက်ကလေကြောင်းကဘာတိုက်ခိုက်နေပါတယ်။စကိုင်းတိုင်းကလေးမြို့တောင်ပိုင်းနဲ့ချင်းပြည်နယ်ဖလန်းမြို့နယ်အစပ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားလက်တလောတိုက်ပွဲဖြစ်ပွားနေပါတယ်။ကလေးတောင်ပိုင်းကတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွ လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်အင်ချီ330ကျော်မိလောင်ခဲ့တယ်လို့ထန်တလန် CDF ကောင်ဆောင်သူကပြောပါတယ
်။အလောင်းနေရှိပေါ့နော်။ညမငင်းသေးဘူး။လေးအင်ဝန်ကျွန်တော်လောင်းချက်တီးရတယ်။မနေ့ကပေါ့နော်။ဇန်နဝါရီ3ရက်နေ့မှာဟိုနှစ်နာရီခွဲဝန်ကျင်လောက်ကနဲ့ည7နာရီဝန်ကျင်ချူပေါ့နော်။ဒီမျိုးပါပေါ့။ MRD Inter ကတရ30မီတာအမီလောင်ကပေါ့ဒီရက်ကွက်ကတော့ဇုံဟွန်းရက်ကွက်နဲ့ကျောင်းရက်ကွက်ပေါ့နော်။ကျွန်တော်စီပြည့်ရှိတဲ့နေရာကိုအထူးစစ်စင်တာပေါ့နော်။သူစီလူမျိုးကျွန်တော်ကအတကုံပစ်တာပေါ့နော
်။ထန်တလာမြို့မှာပြီးခဲ့တဲ့2023ခုနှစ်စက်တင်ဘာလကနေဒီနေ့ဇန်နဝါရီ၄ရက်နေ့အထိ18ကြိမ်မီလောင်ကျွမ်းခဲ့ပြီးစုစုပေါင်းလူနေအိမ်100ကျော်ဘာသာရေးအဆောက်အဦ28လုံးမီလောင်ကျွမ်းခဲ့တယ်လို့သိရပါတယ်။ဒီလိုမီလောင်မှုဖြစ်ပွားတိုင်းမှာစစ်ကောင်စီတပ်နဲ့ထန်တလာ CDF ကြားအပြန်အလှန်ဆက်ဆွဲပြောဆိုလို့ရှိပါတယ်။ချင်းပြည်နယ်မှာမင်တက်ကံပလက်ဟာခါထန်တလန်မတူပီတီးတိန်ဖလန်းစတဲ့မြို့နယ်ကဒေသခံကကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေလည်းထွက်ပြေးနေကြတာပါ တကာရှမ်းပြည်နယ်မြောက်ပိုင်းမှာလည်းနှမ်ခမ်းမြို့ထဲဝင်ရောက်လာတဲ့ TNL တအောင်ပလောင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇန်နဝါရီလ6ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ကလင်းငယ်တွေအပါအဝင်ပြည်သူ6ဦးထက်မနည်းထိခဲ့ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်နမ်ခမ်းမြို့နယ်တဝိုင်းဟာ TNL အပြင် KIA ကချင် SSPB မြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဆက်တဲ့လက်နက်ကင်တွေလည်းလှုပ်ရှားနေတဲ့နယ်မြေပါကရင်ပြည်နယ်မြောက်ဝတီခရိုင် KNU ထိန်းချုပ်ရာ၄ကီကော်မြို့တစ်ဒေသတဝိုင်းမှာလည်းခုရက်ပိုင်းတိုက်ပွဲတွေမပြတ်တာကြောင့်စစ်ပြေးဒုက္ခသည်၃000ကျော်ထိုင်းဖက်ကိုထပ်ပြီးတော့တင်းရှောင်လာရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ကရားပြည်နယ်ဒီမော့ဆိုနယ်စကိုင်းတိုင်းရင်းမဲ့ပင်မြို့နယ်ထက်ကရွာတချို့မှာလည်းဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားအခုရက်ပိုင်းတိုက်ပွဲတွေကြောင့်ဒေသခံရွာသူရွာသားတွေဘေးလွရာတိမ်းရှောင်ကြပါတယ်ခုလိုဘေးလွရာပြင်းနေရတဲ့ပြည်သူတွေစားနပ်ရိက္ခာစေဝါအကူအညီအရေးပေါ်လိုအပ်နေပြီးပရဟိတလူမှုကူညီရေးသမားတွေကိုယ်တိုင်ကလည်းအကူအညီပေးအပ်နိုင်ရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
အင်းစိန်ထောင်ထဲမှာမကြာခဏဆိုလိုဖြစ်ပေါ်နေတဲ့အကျဉ်းသားတွေကိုရိုက်နှက်တဲ့ကိစ္စတွေအကျဉ်းသားဥပဒေအတိုင်းထောင်အာဏာပိုင်တွေကမဆောင်ရွက်တဲ့ကိစ္စတွေကိုရှေ့နေတချို့ကအချက်လက်တွေစုဆောင်းပြီးတရားရုံးတွေစီကိုဒီအပိုင်းမှာဖေးပို့လိုက်ပါတယ်အင်းစိန်ထောင်ထဲကဆန္ဒပြလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အကျဉ်းသားတွေကိုရိုက်နှက်အပြစ်ပေးတာစေကူတာဝင်မပေးတာအထွေထွေရာဇဝတ်အကျဉ်းသားတွေနဲ့ရောနှောထားတာတွေဟာလက်ရှိဥပဒေနဲ့မညီညွတ်ဘူးလို့ရှေ့နေတချို့ကထောက်ပြကြပါတယ်အင်းစိန်ထောင်တွင်အထူးတရားရုံးတွေမှာစစ်ဆေးနေတဲ့အမှုတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှေးနေတစုကရန်ကုန်တိုင်းကစစ်ခုံရုံ6ရုံနဲ့ကိုကိုကျုံမြို့နယ်တို့ကလွဲပြီးကျန်တဲ့အရက်ဖက်အထူးတရားရုံ38ရုံကိုအခုလိုချက်လက်တွေပေးဖို့တင်ပြခဲ့တာဖြစ်ပါတယ်။အင်းစိန်ထောင်ကအခုလိုကိစ္စရပ်တွေဟာ1894ခုနှစ်အကျဉ်းထောင်အဲ့ဥပဒေနဲ့မကိုက်ညီဘူးလို့အင်းစိန်ထောင်အထူးတရားရုံတွေမှာအမှုလိုက်နေတဲ့ရှေးနေတယောက်က VOA ကိုပြောပါတယ်။အကျဉ်းထောင်ဝန်ထမ်းတွေကဥပဒေကိုမသိလို့ဒါတွေကိုကျူးလွန်နေတာမဟုတ်ပဲရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တယ်လို့လည်းပြောပါတယ်။
ဒီအကျဉ်းသားထုတ်သားတွေအကျဉ်းတော်အာဏာပိုင်နဲ့အကျဉ်းတော်ဝန်ထမ်းတွေကလက်နဲ့ရမယ်ဆိုတာမပါဘူး။အဲ့လိုလက်နဲ့စားတဲ့သူတွေကစံတော်စစ်ဆေးစေအထုတ်ကိစ္စတွေဖြစ်တဲ့အတွက်ထူတရားရုံးတွေကိုလာတဲ့အားမှာဒါဒဏ်ကြီးငယ်ပြီးပါလာခဲ့တာကျွန်တော်တွေ့ခဲ့ရတယ်။ဒီနေ့စမြန်မာမှုကလည်းတော်တော်ပြင်းပြင်းထန်ထန်လုပ်တာဖြစ်တဲ့အတွက်ဖောက်ကြီးထင်းထင်းစားသူတွေရှေ့နေတွေကလည်းစစ်ကြောသူတွေကိုကျွန်တော်တန်ရာပြီးကြတယ်။မှတ်တမ်းတွေတင်ဆိုင်ပါတယ်။စီရင်ဝင်ကျွန်တော်မှတ်တမ်းတင်ထားတာရှိပါတယ်။ဒီလိုကိုဖောက်ရဖို့အတွက်ရည်ရွယ်ပြီးတော့သူ့ဖွဲ့ပြီးတော့ရည်ရွယ်ချက်ရှိရှိဖောက်ရတဲ့သဘောဖြစ်တယ်ဒီလိုကျွန်တော်တို့သုံးသပ်လို့ရပါတယ
်ဇူလိုင်လ23ရက်နေ့တုန်းကသွေးတစ္ဆာတခြင်းတံပြိုင်ဆိုခဲ့တဲ့အကျဉ်းသားတွေကိုအင်းစိန်ထောင်အာဏာပိုင်တွေကရိုက်နှက်တိုက်ပိတ်ခဲ့တယ်လို့ဒီဇင်ဘာ10ရက်အတန်တိတ်တပိတ်မှာပါဝင်ခဲ့တဲ့အကျဉ်းသား89ယောက်ကိုလည်းရိုက်နှက်ခဲ့တာပါအခုဆိုရင်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးစေကူသားဝင်မရတာထောင်ဝင်စာကန့်တတ်တာတွေအထိဖြစ်ခဲ့တာပါထောင်တွင်းအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့အချက်အလက်တွေကိုရှေ့နေတချို့က2021ခုနှစ်နှစ်ကုန်ပိုင်းမှာတင်ပြခဲ့တာကိုတရားရုံးတချို့ကပဲမှတ်တမ်းအဖြစ်ယူထားပြီးဆုံးဖြတ်ချက်တစုံတရာချမှတ်တာတော့မရှိသေးပါဘူး။2021ဖေဖော်ဝါရီလနေ့အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကြောင့်တေဆုံးခဲ့ရသူရေတွက်ဟာ1393ဦးရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကအစည်းအဝေးပြုစုထားပါတယ်။စစ်ကောင်စီကတော့ AAPP ရဲ့အချက်အလက်တချို့ဟာချေကားထားတဲ့အချက်လက်ဆိုပြီးပယ်ချလိရှိပါတယ်။
မြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း84နှစ်ကဗြိတိရှ်ကိုလိုနီလက်အောက်ကလွတ်လပ်ရရခဲ့ပေမဲ့လို့တိုင်းရင်းသားပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့ဆုံးရှုံးနေရတဲ့အခြေအနေကိုဇန်နဝါရီလ၄ရက်နေ့မှာကြောက်တဲ့လွတ်လပ်ရင်းနဲ့မှလှုပ်ခွင့်ရေးအဖွဲ့တွေကထောက်ပြသွားပါတယ်။နိုင်ငံတကာကတော့နိုင်ငံရေးဖိနှိပ်မှုတွေတိုးလာတာတိုင်းရင်းသားဒေသစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေကြားလှုပ်ခွင့်ရေးချိုးဖောက်မှုတွေဖန်ဆီးနှိပ်စက်မှုတွေဖြစ်ပွားနေရတွေကိုအဓိကဝေဖန်သွားပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ပြီးတော့မတရားဖန်ဆီးထားသူတွေကိုပြန်လွတ်ဖို့နဲ့စစ်မှန်ပြီးတော့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားနိုင်ဖို့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနဲ့အထိမ်းမှန်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်။ဒီလွတ်လပ်ရေးနဲ့အခါသမယမှာမြန်မာနိုင်ငံတွင်ဒီမိုကရေစီညီညာရေးနဲ့တရားဥပဒေစိုးမိုးမှုတွေပြန်လည်ရရှိစေဖို့ကြိုးပမ်းအားထုတ်နေကြသူမြန်မာနိုင်ငံသားတွေကိုဂုဏ်ပြုတဲ့အကြောင်းဝန်ကြီးပလင်ကင်ရဲ့တဝန်လာရဲမှာဖော်ပြထားပါတယ်။ဆိုးရွားပြင်းထန်တဲ့မတရားမှုတွေကိုခါစီခံရတဲ့အကြောင်းပဲပို့ပြီးတော့ကောင်းမွန်တဲ့အနာဂတ်အတွက်အရှုံးမပေးတဲ့မြန်မာပြည်သူတွေကိုဆက်လက်ထောက်ခံတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးပလင်ကင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကတော့နေပြည်တော်မှာ84နှစ်မြောက်လွတ်လပ်ရေးနဲ့အခမ်းအနားကျင်းပတာပါစစ်ကောင်စီအကြီးအကဲပို့ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လွတ်လပ်ရေးနဲ့တဝန်လွှာထဲမှာတော့နိုင်ငံရေးအယူအဆနဲ့ပဋိပက္ခတွေကြောင့်တိုင်းပြည်ဖွံ့ဖြိုးမှုနောက်ကျနေတဲ့အကြောင်းအချုပ်အခြာအာဏာသိမ်းရေးကိုလုတ်ကွယ်နေကြောင်းပါရှိပါတယ
်။ရှေးတောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ဖို့အခြေအနေတွေအားလုံးရှိနေတယ်လို့ဇန်နဝါရီ3ရက်နေ့ကပြောပါရယ်။ မြန်မာနိုင်ငံရဲ့လုံခြုံရေးစီးပွားရေးနဲ့ကျန်းမာရေးအခြေအနေတွေဟာလူသားချင်းစာနာမှုအကျပ်တဲပဲစီဦးတည်နေပြီလို့စင်ကူနိုင်ငံ ISIS Yusuf Ishak Institute မှာလုပ်တဲ့ဟောပြောပွဲတစ်ခုအတွင်းမြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်လည်းဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆုံခွန်ကအခုလိုပြောခဲ့တာပါ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုဇန်နဝါရီ9ရက်နေ့ရှိရနေတွေမှာလာရောက်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပေါ်မှာလူ့အခွင့်အရေးအဖွဲ့တွေနဲ့မြန်မာအရက်ဖက်အဖွဲ့အစည်းတွေကဆန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လာရောက်တွေ့ဆုံမှုဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုရာရောက်သွားနိုင်တယ်ဆိုပြီးဒေတာရင်းနဲ့နိုင်ငံတကာကဝိုင်းဝန်းဝေဖန်ခဲ့ကြတာပါ။AI လို့အတူကောက်ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကလည်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်အနေနဲ့မြမအရေးကူညီခြင်းရင်းခရီးစဉ်ဖြတ်ပြီးလူခွင့်ရေးပြဿနာတွေကိုအရင်ဖြေရှင်းတင်တယ်လို့ပြောခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးအာဆီယံအနေနဲ့မြမအရေးရှေ့တိုးကူညီဆောင်ရွက်ပေးဖို့အရေးကြီးကြောင်းပြောဆိုခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဌာနကဇန်နဝါရီ၄ရက်နေ့မှာထုတ်ပြန်ပါတယ်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးအမြင့်ချင်းဖလှယ်ခဲ့ကြပြီးမြန်မာနိုင်ငံမှာမျိုးသားပြန်လည်တင်ပြရေးငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်တင့်တော်တဲ့နည်းလမ်းကိုရှာဖွေပြီးအာဆီယံအနေနဲ့ကူညီလှုပ်ဆောင်ဖို့ဆွေးနွေးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အာဆီယံအနေနဲ့မြန်မာနိုင်ငံပြည်ပခါတွေကိုကူညီဖြည့်ရှင်းပေးနိုင်ရင်ပုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့မြန်မာစစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ပြီးခဲ့တဲ့2021ခုနှစ်အာဆီယံထိပ်သီးအစည်းအဝေးကိုမြန်မာစစ်ကောင်ဆောင်တွေကိုမဖိတ်ဘဲထားခဲ့ပါတယ်အဲဒီတော့ကမြန်မာကိုမဖိတ်ချဖို့အင်ဒိုနီးရှားကဥဆောင်ဆွေးနွေးခဲ့တာလည်းဖြစ်ပါတယ
်မြန်မာစစ်သက်ပိုင်ကော်မတီထုတ်ပြီးရအမတ်တစီတချို့ကိုကချင်ပြည်နယ်မြစ်ကြီးနားခရိုင်တွင်မှရောင်းဝယ်တာတည်ယူပို့ဆောင်တာမလုပ်ဖို့ KIO ရဲ့မြစ်ကြီးနားခရိုင်အုပ်ချုပ်ရေးအဖွဲ့ကဇန်နဝါရီလ၄ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ဒီတားမြစ်ချက်ကိုမလိုက်နိုင်ရင်ရောင်းဝယ်သူတွေကိုဖမ်းဆီးတာနဲ့တည်ယူတဲ့ရင်တွေကိုထိထိရောက်ရယူသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။မြစ်ကြီးနားခရိုင် KIO အုပ်ချုပ်ရေးအဖွဲ့ကနေစစ်ကောင်စီတပ်ရဲ့ကြောထောက်နောက်ခံအကျိုးတူလုပ်ငန်းဖြစ်တဲ့မြမဘီယာ၊တကုံဘီယာ၊ ABC ဘီယာတွေကိုရောင်းဝယ်ဖောက်ကားတည်ယူပို့ဆောင်တာမလုပ်ဖို့တားမြစ်လိုက်တာပါ။မြစ်ကြီးနားခရိုင်ထက်ကမြို့ရင်းမြို့ပြင်ကျေးလက်ဒေသနဲ့မြစ်ကြီးနားပူရာအိုလန်တလျှောက်မြစ်ကြီးနားတလိုင်းလန်တလျှောက်မှာတည်ယူတာစားတော့ဆိုင်၊ကုံစုံဆိုင်၊ကာရာအိုကေဆိုင်၊ဘားဆိုင်တွေနဲ့အခြားဆိုင်မျိုးစုံမှာရောင်းချတာစာတွေကိုဇန်နဝါရီလ10ရက်နေ့နောက်ဆုံးထားဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့လတွေကလည်းစကိုင်းတိုင်းအတွင်းမှာကုန်တင်ကားတွေနဲ့တည်ယူလာတဲ့မြန်မာဘီယာတွေကို PDF အဖွဲ့တွေကဖမ်းဆီးဖျက်ဆီးတာတွေရှိခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကစစ်သက်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းစစ်သက်ပိုင်မြို့ဝစီးပွားရေးဥပိုင်လီမိတက်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအတော်များများကိုလည်းပြည်သူတွေကသပိတ်မောက်ခွဲကြတာဖြစ်ပါတယ်။
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့တပတ်အတွင်းသတင်းစူးစီးမှုတွေကိုကိုဝင်းခမ်းမောင်းနဲ့နန်းလောင်တို့ပြောပြပေးသွားတာပါ။အခုဆက်ပြီးတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုလည်းကြည့်ကြရအောင်ပါ။အတန်ထက်ငါးဆမြန်တဲ့မစ်ဆိုင်းတုံးကြီးကိုမြောက်ကိုရီးယားနိုင်ငံကစမ်းသပ်ပစ်ခတ်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာမျိုးဗီဇအကြိမ်ကြိမ်ပြောင်းလဲထားတဲ့ COVID virus မျိုးကွဲတစ်တမျိုးတွေ့ရှိထားတယ်လို့ပြင်သစ်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်တန်စင်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ကဘာတဝမ်းမှာကူးစက်မြန် Omicron COVID မျိုးကွဲကူးစက်မှုတွေတိုးနေတဲ့အချိန်မှာပြည်သင့်နိုင်ငံမှာမျိုးဗီဇအကြိမ်ကြိမ်ပြောင်းလဲထားတဲ့ COVID virus မျိုးကွဲတစ်ကိုတွေ့ရှိထားတယ်ဆိုပြီးတော့ပြည်သင့်ရောဂါကူးစက်မှုဆိုင်ရာသိပ္ပံပညာရှင်တွေကဒီသတင်းပတ်ထဲမှာပြောပါတယ်46ကြိမ်ပြောင်းလဲမှုကြုံထားရတဲ့ဒီ COVID မျိုးကွဲတစ်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာမဆာမျိုးအနီးနေထိုင်သူလူနာ12ယောက်မှာကူးစက်ခံထားရကိုတွေ့ခဲ့ကြအောင်မဆာမျိုးအခြေဆိုင် IHU ရောဂါကူးစက်မှုဌာနကကျွမ်းကျင်သူတွေကပြောပါလေဒီပြင်သစ်မျိုးကွဲတဲ့ဟာကူးစက်မှုပိုများနိုင်ခြင်းရှိပြီးတော့ကာကွယ်ဆေးအစွမ်းထက်မှုကိုလည်းလျော့စေနိုင်တယ်ဆိုပြီးတော့ပြင်သစ်သိပ္ပံပညာရှင်တွေကပြောပါလေဒီမျိုးကွဲကို variant of concern ဆိုရင်ရတဲ့ covid မျိုးကွဲအဖြစ်တော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားခြင်းမရှိသေးပါဘူးမြန်မာရဲ့အိမ်နီးချင်းထိုင်းနိုင်ငံမှာနေ့စဉ်ကိုဗစ်ကူးစက်မှုဥယျာဉ် 9,000 ထိရောက်ခဲ့ပြီးတဲ့နောက်ကိုဗစ်သတိပေးချက်ကိုအဆင့်၄ထိထိုင်းကျန်းမာရေးဝန်ကြီးဌာနကတိုးမြှင့်သတ်မှတ်လိုက်ပါတယ်။မြန်မာရဲ့အိမ်နီးချင်းအိန္ဒိယနိုင်ငံမှာဒီသင်းဘက်တွင်ကိုဗစ်တည်ပြုလူနာနှစ်ဆထိမြင့်တက်လာပြီးတော့ပြည်နယ်ဝန်ကြီးချုပ်ကိုရိုင်းကိုဗစ်ကူးစက်ခံရပြီးတဲ့နောက်ပိုင်းအခုလာပဲသတင်းပတ်ကောင်ကစပြီးတော့မလိုအပ်ဖက်နဲ့အိမ်ပြေမထွက်ရ Stay at home amendment ကိုချမှတ်ထားတာဖြစ်ပါလိမ့်။ကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အမေရိကန်ပြည်အောင်စုမှာဆောင်းရာသီအားလည်းရဲ့အပြီးကလေးတွေကြောင်းပြန်ဖွင့်ဖို့ခံနေပါလေ။ကိုဗစ်ကင်းရှင်းကြောင်းအထောက်အထားပြပြီးမှကျောင်းသားတွေကြောင်းပြန်တက်ခွင့်ရမှာပါ။ရ ောဂါကုသမှုနှုံမြင့်တက်နေတာကြောင့်ကျောင်းတွေမှာဆရာဆရာမတွေနဲ့ဝန်ထမ်းတွေအလုံးလောက်မရှိတဲ့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့တခြားလုပ်ငန်းတွေမှာလည်းဝန်ထမ်းတွေအလုံးမစင်နိုင်တဲ့ပြဿနာဖြစ်နေပါလေ။အသက်12နှစ်ကနေ15နှစ်ကြာအရွယ်တွေအားဖြည့်ကာကွယ်ဆေးတလုံးထပ်ဆောင်ပြီးတော့ထိုးနိုင်တဲ့အကြောင်းအစားသောက်နှင့်ဆေးဝါးကုကရေးဌာန FDA ကခွင့်ပြုလိုက်ပါလေ။အသက်12နှစ်နဲ့အထက်လူတိုင်း Pfizer, BioNTech ကာကွယ်ဆေးဒုတိယအကြိမ်ထိုးပြီးတဲ့နောက်9လအကြာမှာအားဖြည့်ကာကွယ်ဆေးနောက်တစ်လုံးထပ်ပြီးတော့ထိုးနိုင်တယ်ဆိုပြီးတော့ FDA ကပြောပါလေ။ကိုခန့်အားနေတဲ့အသက်9နှစ်ကနေ17နှစ်ကြာကလေးငယ်တချို့ကိုလည်းအားဖြည့်ကာကွယ်ဆေးနောက်တစ်လုံးထပ်ပြီးတော့ထိုးခွင့် FDA ကခွင့်ပြုထားပါလေ။အိုမီကရွန်ကိုရိုနာဗိုင်းရပ်စ်မျိုးကွဲကူးစက်မှုတွေရှိနေတဲ့အပြင်ဆိုးရွားနယ်ရာသီဥတုခြေနေပေကြောင့်အမေရိကန်မှာအားလည်းရရာသီလေယာဉ်ခီးစင်တွေထောင်ထဲချီပယ်ဖျက်ခဲ့ရပြီးတော့ခီးစင်တွေနှောင့်နှေးကျကျခဲ့ပါသည်။ဒီသတင်းပတ်အစမှတွင်ကမ္ဘာတစ်ဝှမ်းမှာလေယာဉ်ခီးစင်3900ကျော်ဖျက်သိမ်းခဲ့ရပါသည်။အမေရိကန်တစ်ခုထဲမှာတွင်ခီးစင်2300ကျော်ဖျက်ခဲ့ရတာပါ။လေယာဉ်ဝန်ထမ်းတွေကြား COVID-19 ရောဂါကူးစက်မှုတွေကြောင့်ဝန်ထမ်းတွေမလုံမလောက်ဖြစ်ခဲ့ရပါသည်။အမေရိကန်မှာဇန်နဝါရီလ3ရက်တရက်ထဲမှာတွင် COVID ကူးစက်သူ100,000ကျော်ရှိခဲ့တယ်ဆိုပြီးတော့ရောဂါပေါ်ကူးစက်သေဆုံးမှုစီးရင်တွေကိုစောင့်ကြည့်ပြုစုနေတဲ့ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့မှတ်တမ်းမှာဖော်ပြထားပါတယ်။အမေရိကန်မှာကူးစက်မြန် Omicron မျိုးကွဲတွေအရှိန်မြင့်ဖြစ်ပေါ်နေရကြောင်းအခုလိုတရက်အတွင်းမှာရောဂါပေါ်ကူးစက်မှုစံချိန်တင်ခဲ့ရပါ။ကိုဗစ်ရောဂါရှိမရှိစမ်းသပ်စစ်ဆေးရဲ့ပစ္စည်းတွေလည်းပြက်လက်နေတဲ့အထိဖြစ်ခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့ရောဂါထိန်းချုပ်ရေးကာကွယ်ဆေးထိုးကြဖို့အပြင်အားဖြည့်ကာကွယ်ဆေးနဲ့ရောဂါစမ်းသပ်မှုတွေပို့ပြီးတော့ကြံကြံပြက်ပြက်လုပ်နိုင်အောင်လှုံ့ဆော်တော့မယ်ဆိုပြီးတော့ပြောထားပြီးတော့ Pfizer COVID ကုသဆေးပြား10တန်းကနေတန်း20ထိမှာယူဖို့သူ့ရဲ့အစိုးရအဖွဲ့ကိုညွှန်ကြားထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပြောဆိုသွားပါတယ်။ဂျပန်နိုင်ငံအိုကီနာဝါမြို့မှာဒီသဲမနောက်ပိုင်းမှာကိုဗစ်ကူးစက်သူအရင်နေ့ကတည်းကစာရင်နှစ်ဆပုံများလာတာကြောင့်ယောဂထိန်းချုပ်ရေးအရေးပေါ်အဆင့်စည်းကမ်းချက်တွေချမှတ်ဖို့တာဝန်ရှိသူတွေကသုံးသပ်နေကြပါလေ။ဂျပန်မှာဒီသဲမအစအင်္ဂါနေ့မှာကိုဗစ် -19 ကူးစက်သူ1000ကျော်သွားတဲ့အတွက်ဒါဟာ3လအတွင်းမှာကူးစက်မှုအများဆုံးစံချိန်တင်သွားတာဖြစ်ပါလေ။ဩစတြေးလျနိုင်ငံမှာလည်းဒီသင်္ဘက်အစတင်းလာနေမှာတရက်ထဲကိုဗစ်ကူးစက်သူက 4,800 နီးပါးရှိခဲ့ပြီးတော့ဗုဒ္ဓဦးနေမှာကိုဗစ်မျိုးကွဲ Omicron ကူးစက်မှုတွေ၃ရက်ဆက်တိုက်မြင့်တက်နေပြီးတော့အမြင့်ဆုံးစံချိန်တွေကူးစက်ခဲ့ပါလေ။ဆာဗီးယားနိုင်ငံသားကမ္ဘာနံပါတ်1 Dennis Kazadama Novak Djokovic ကဩစတြေးလျနိုင်ငံ Melbourne မြို့ကိုရောက်ပြီးကမှ COVID-19 ရောဂါဆိုင်ရာသက်သေအထောက်အထားမပြည့်စုံဘူးဆိုပြီးတော့သူ့ကိုထုတ်ပေးထားတဲ့ပြည်ဝင်ခွင့် Visa ကိုဩစတြေးလျအာဏာပိုင်တွေကပြန်ပြီးတော့ရုပ်သိမ်းခဲ့ပါလေ။သူကိုယ်တိုင်ကကိုဗစ်ကာကွယ်ဆေးထိုးထားတာဟုတ်မဟုတ်ဆိုတာကိုအချင်းချင်းထုတ်ပြောဖို့ညှင်းဆန်ခဲ့ပေမဲ့မဖြစ်မနေကာကွယ်ဆေးထိုးရမယ်ဆိုတဲ့နိုင်ငံတွေရဲ့စည်းကမ်းတွေကိုစန့်ကျင်တဲ့အကြောင်းသူကတရားဝင်ပြောခဲ့ပူပါလေ။ဂျိုကိုဗစ်ဟာသူ့အရင်က9ချိန်အနိုင်ရခဲ့ပူတဲ့ Australia Open Tennis ပြိုင်ပွဲမှာဝင်ရောက်ယှဉ်ပြိုင်မှု Melbourne မြို့ကိုရောက်ခဲ့တာပါ။ဂျိုကိုဗစ်ကိုအားပေးတဲ့ Tennis ပရိသတ်တွေကလည်း Australia မှာဂျိုကိုဗစ်ကိုကာကွယ်တဲ့အကြောင်းဆန္ဒပြနေကြတာလည်းဖြစ်ပါသေး။ဒါပေမဲ့လည်းသူဟာ Australia နိုင်ငံကိုလာရောက်ဖို့လိုအပ်တဲ့တက်တည်အထောက်အထားပြသနိုင်ခြင်းမရှိဘူးဆိုပြီးတော့ပြည်ဝင်ခွင့် visa ကိုရုပ်သိမ်းလိုက်ခဲ့ရတဲ့အကြောင်းဩစတြေးလျနယ်ခြားစောင့်ကြည့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါလေ။ဂျိုကိုဗစ်နဲ့သူ့ရဲ့အဖွဲ့ဝင်တွေဟာကျန်းမာရေးအရာလိုအပ်တဲ့စစ်ဆေးမှုကင်းလွတ်ခွင့်လျှောက်ထားရမှာပြည်ဝင်ခွင့်ပုံစံမှားပြီးတော့လျှောက်ထားခဲ့တဲ့အကြောင်းဩစတြေးလျသတင်းဌာနတွေကဖော်ပြထားပါလေ။ဂျိုကိုဗစ်ဟာမဲလ်ဘွန်းမြို့လေးစိမ့်မှာ၈နှစ်ကြာစောင့်ခဲ့ရပြီးတော့ပြည်ဝင်ခွင့် visa ညှင်းပယ်ခံရတာကြောင့်သူ့ရဲ့ရှေ့နေကနေတဆင့်တရားရုံးမှာအယူခံဝင်သွားမှာဖြစ်ပြီးတော့လာမယ့်တင်းလာနေ့မှာဆုံးဖြတ်သွားမှာဖြစ်ပါလေ။အတန်ထက်၅ဆမြန်တဲ့မစ်ဆိုင်းတုံးချီကိုမြောက်ကိုရီးယားနိုင်ငံကစမ်းသပ်ပြစ်လုခဲ့တဲ့အကြောင်းမြောက်ကိုရီးယားသတင်းဌာနကကြေညာထားပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့မစ်ဆိုင်းတုံးကာကွယ်စနစ်တွေကိုကျော်လွှားဖို့အစိုးရနည်းပညာသုံးနောက်ဆုံးစမ်းသပ်ပြစ်လုမှုလည်းဖြစ်ပါတယ်။နှင်းတွေဖုံးလွှမ်းနေတဲ့တောင်တန်းဒေသကရွေးရှားပြစ်စင်ပေါ်ကနေပြီးတော့မီးတောက်တွေကြားမစ်ဆိုင်းတုံးပစ်ခတ်တဲ့ဓာတ်ပုံတစ်ပုံကိုမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကဖော်ပြထားပါတယ်။ HGV လို့ခေါ်တဲ့ short type ဖြုတ်တက်နိုင်တဲ့ပြစ်စင်ပါတဲ့ရင်ပေါ်မှာထက်ဆင့်အားကောင်းလို့ပတ်မိုးထားတဲ့ rocket တုံးနဲ့တွဲတက်ဆင်ထားပြီးတော့ကြားဖြတ်ထောက်လှမ်းမှုခတ်ခဲတဲ့ missile တုံးကိုစမ်းသပ်ပြစ်လွတ်လိုက်တာဖြစ်တဲ့ဆိုပြီးတော့သတင်းထုတ်ပြန်ထားတာပါပြစ်ခတ်ခဲ့တဲ့မစ်ဆိုင်းတုံးဟာ435မိုင်အကွာဝေးကပြစ်မှတ်ကိုထိအောင်ပြစ်ခတ်နိုင်တယ်ဆိုပြီးတော့မြောက်ကိုရီးယားကကြေညာခဲ့တာပါနျူကလ িয়ার ဆစ်ဖြစ်မဲ့ရန်ကကာကွယ်ဖို့အတွက်အနုမြူလက်နက်တွေထပ်ပြီးတော့မပြန့်ပွားအောင်အတူတကွပူးပေါင်းလှုပ်ဆောင်ကြဖို့လူကျိုးရေးကောင်စီဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံဖြစ်တဲ့တရုတ်ရုရှားပြင်သစ်ဗြိတိန်နဲ့အမေရိကန်တို့ကသဘောတူလက်တဲ့ကြောင်းဒီသတင်းပတ်အစောပိုင်းမှာပူးတဲ့ကြေညာချက်ထောက်ပြန်ခဲ့ပါလိမ့်။ ယူကရိန်းနယ်စပ်မှာရုရှားစစ်တပ်တွေအလုံးရင်းနဲ့ချထားတဲ့အတွက်ရုရှားနဲ့အနောက်နိုင်ငံတွေကြားတင်းမာမှုတွေတရုတ်ရဲ့လူခွေချိုးဖောက်မှုတွေတောင်တရုတ်ပင်လယ်နဲ့ထိုင်ဝမ်အရေးစာတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်ကြားသဘောထားကွဲလွဲမှုတွေဖြစ်နေချိန်မှာဒီကြေညာချက်ထွက်လာတာပါ။အနာဂတ်မှာနျူကလ িয়ার လက်နက်တွေကိုအပြည့်အဝဖျက်သိမ်းတဲ့အထိလှုပ်ဆောင်မှုအချက်လေးပါဝင်ပါတယ်။ဒီသဘောတူညီချက်ဟာ2015သဘောတူညီချက်အတွက်အီရန်နဲ့နျူကလ িয়ার ကိစ္စတွေပြန်လည်စတင်ဆွေးနွေးနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းနယ်စပ်တစ်လျှောက်မှာရုရှားဘက်ကစစ်အာဏာတောင်းနေတာကြောင့်ဖြစ်လာရတဲ့တင်းမာမှုတွေပြည်လည်ရေးကြိုးပမ်းဖို့ရုရှားတာဝန်ရှိသူတွေနဲ့အနောက်နိုင်ငံကတမန်ကြီးတွေနောက်သတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးကြဖို့နေတိုမြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့အတွင်းမှချုပ်ဟန်ဆိုတန်ဘက်ကစီစဉ်ထားတဲ့အကြောင်းနေတိုအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ယူကရိန်းရှေ့ပိုင်းနယ်စပ်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာဟာယူကရိန်းကိုရုရှားဘက်ကကျူးကျော်ဖို့ပြင်ဆင်မှုအဖြစ်အနောက်မဟာမိတ်နိုင်ငံတွေကစိုးရိမ်နေတာပါ။အနောက်နိုင်ငံတွေရဲ့စီးရေးမဟာမိတ်အဖွဲ့ဟာအဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ပန်ကြားမှုကိုနေတိုဘက်ကလက်မခံရင်းနဲ့ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းမှာနေတိုဘက်ကစီးရေးပတ်သက်မှုတွေရှောင်ရှားရေးရုရှားဘက်ကအာမခံချက်ရဖို့ကြိုးစားနေတာပါ။အမေရိကန်၊ကနေဒါနဲ့ဥရောပတွေက28နိုင်ငံနဲ့နိုင်ငံ30ပါတဲ့နေတိုအဖွဲ့ဟာရှေ့တရင်ဘက်တွင်မှာရုရှားဆွေရနဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ဒီသင်းဘက်နောက်ပိုင်းမှာနေတိုနိုင်ငံသားရေးဝင်ကြီးတွေအွန်လိုင်းကနေဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်အောင်စုပါသမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေလွှတ်တော်အဆောင်အုံတွေကိုဝင်ရောက်စီးနင်းခဲ့တဲ့နှစ်ပတ်လည်ဖြစ်တဲ့ဇန်နဝါရီလ6ရက်နေ့မှာဒီလိုစီးနင်းခဲ့တဲ့တုံ့လွန်အံ့အားသင့်စရာဖြစ်ရဲ့ရက်ခတ်မှုတွေအကြောင်းကိုသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကမင်းကုန်းပြောခဲ့ပါတယ်။ဒီဖြစ်ရမှာသမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့အဓိကတာဝန်ရှိတယ်ဆိုပြီးတော့လည်းပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်သူတွေသူ့ကိုထောက်ခံသူတွေအပေါ်မှာသမ္မတဟောင်းရဲ့လိင်ညာပြောဆိုမှုတွေကိုအပြင်းထန်တုံ့ပြန်ခြေပါတာဖြစ်ပြီးတော့လွှတ်တော်ကိုစီးနင်းမှုမှာသူပါဝင်တဲ့အခန့်ကဏ္ဍကိုအာရုံလွှဲဖို့ကြိုးစားနေရတွေကိုလည်းသမ္မတဘိုင်ဒန်ကချပြခဲ့ပါတယ်။လွှတ်တော်ကိုဝယ်ရောက်စီးနင်းခဲ့တဲ့အထူးကိယုံမှာပါဝင်ခဲ့သူဥပဒေချိုးဖောက်သူတွေကိုဘယ်အစ်စ်မဲကျူးလွန်လို့အားလုံးကိုအရေးယူသွားမယ်အကြောင်းအမေရိကန်ရှိနေချုပ်မယ်ရစ်ဂါလန်ကအခိုင်အမာကတိပေးပြောဆိုသွားပါလိမ့်မယ်။ဆူရဲနိုင်ငံမှာဝင်ကြီးချုပ်အပ်ဒလာဟမ်ဒော့နှုတ်ထွက်တဲ့အကြောင်းတည်တင်းဘက်ဆော့ပိုင်းမှာကြေညာသွားပါတယ်။အာနာသိမ်းထားတဲ့စစ်တပ်နဲ့သဘောတူညီချက်အရဝင်ကြီးချုပ်တာဝန်ပြန်ပြီးတော့အနှင်းခံရပြီးတော့တည်တင်းဘက်6ဘက်အကြောင်းမှာပဲအခုလိုနှုတ်ထွက်သွားတာပါ။အော်တိုဘာလစစ်တပ်ကအာနာသိမ်းလိုက်ပြီးတဲ့နောက်စစ်တပ်ကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေပြီးတော့ခါတူမြို့တော်သမရနန်းတော်စီကိုချီတက်လာတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမြေယိုပုံးတွေနဲ့ပြစ်ကတ်ဖြိုခွဲခဲ့ပါတယ်။ဆူရဲနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အစိုးရတရဲ့ဖွဲ့စည်းရေးစစ်တပ်နဲ့ဆွေးနွေးဖို့လိုနေတယ်ဆိုပြီးတော့ဝင်ကြီးချုပ်အပ်ဒလာဟမ်ဒော့ကပြောတာပါ။အော်တိုဘာလ25ရက်နေ့အာနာသိမ်းပြည့်နောက်တိုင်းပြည်မှာသွေးမြေကျမှုတွေအဆုံးသတ်ဖို့နဲ့အကျဉ်းသားတွေကိုပြန်လှုပ်ပေးဖို့အပြင်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကိုလေးစားလိုက်နာဖို့အခြေခံမူပေါင်းတွေသဘောတူညီခဲ့တဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်ရှင်
။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်ကစူးစီးတင်ဆက်ပေးခဲ့တာပါရှင်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြီးအကျယ်ကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြပေးပါမယ်ရှင်။
ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့နေရက်ကြာမြန်မာနိုင်ငံခီးစဉ်ကနေဒုတက်မှုစစ်နေစင်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရတ်ဆိုခွန်ကပြောပါတယ်။မြန်မာနိုင်ငံခီးစဉ်ကနေကမ္ဘောဒီးယားနိုင်ငံဖနွန်ပင်လေစိတ်ကိုဒီကနေ့ပြန်ရောက်လာပြီးတဲ့နောက်လေစိတ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးဆိုခွန်ကအဲ့လိုပြောတာပါ။မြန်မာကောင်းဆောင်နဲ့စစ်ဆက်ညှိနှိုင်းမှုအတွင်းကျွန်တော်တို့ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါဘုံသဘောထားကိုအကောင့်ထည့်ဖို့ရေးဒုတက်တဲ့အဆင့်တစ်ဆင့်နဲ့အတူသိက္ခာန်းနဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရတ်ဆိုခွန်ကပြောပါတယ်။ရန်ကုန်မြို့နယ်မှာလူငယ်တွေကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့သူနဲ့မနေ့ကတွေ့ပြီးတော့ဒီနေ့မှပြန်သွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့ဓာတ်ပုံတွေကိုလမ်းမပေါ်မှာမီးရှို့ပြီးတော့ခန့်ကွက်ဆန္ဒပြကြပါတယ်။စကိုင်းတိုင်းရင်းမပင်နဲ့ဆယ်လင်းကြီးမြို့ကရွာတချို့မှာဆရာနာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြသလိုမြိုင်နဲ့ပင်လယ်ဘူးမြို့တွေမှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်။မြိုင်မျိုးကစက်မှုနှစ်ကာကွယ်ရေးစက်ဝင်ကိုဒေသခံ PDF တပ်ဖွဲ့ပေါင်းစုံမင်းညကဝိုင်းတိုက်ခဲ့ပြီးတိုက်ပွဲဆက်ဖြစ်ခဲ့တာမှာအသေးပြောက်ရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်။ဒါပေမဲ့လည်းအသေးပြောက်စင်းနဲ့ပတ်သက်လို့ VOA ကတိကျအတည်မပြုနိုင်သေးပါဘူး။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာ COVID-19 ကူးစက်မှုနှုန်းတက်လာပြီးတဲ့နောက်သတင်းပတ်ကုံရဲ့အပြစ်မထွက်ရကန့်သတ်ချက်ကြောင့်မြို့တော်တဝန်းဒီကနေ့စနေနေ့မှာလူစုကင်းမဲ့နေပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်း COVID-19 ရောဂါကူးစက်မှုနှုန်းပိုများလာနေပါတယ်။ကမ္ဘာတင်းနစ်အကျော်အမော်နိုဗက်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံအပါအဝင်ဩစတြေးလျနိုင်ငံကိုအဝင်မှာပြည်ဝင်ဗီဇာပယ်ဖျက်ခံခဲ့ရတာကိုနိုဗက်ဂျိုကိုဗစ်ကဥပဒေကြောင်းအရပြန်ပြီးတော့ခြေပလျှောက်ထားတာပါခင်ဗျာ
တင်ရင်ကျုပ်ကိုကိုကျော်ကျော်သိမ်းပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Holly Cape Hart တို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာပါ View American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ Light Meter 1925 32နဲ့ Light Meter 190တို့ကနေတိုက်ရိုက်အတန်လွှင့်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရနေခတ်သိမ်းကင်းငင်ပြီးတော့လူအားဆန္ဒပြေဝါကြပါသည်ရှင
This program has come to you from the Voice of America, Washington.